မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American အသံရဲ့2023ခုနှစ်နိုဝင်ဘာလ16ရက်စက်တာရီညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American နိုင်ငံ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32အပြင် VOA ရဲ့ Facebook Website နဲ့ YouTube ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူအဖြစ်ကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်မမဂါဇာမြို့မှာရှိတဲ့ရှီဖာဆေးရုံမှာအစ္စရေးစစ်တပ်တွေဒီကနေ့လဲဝင်ရောက်စီးနင်းပြီးတော့ရှာဖွေနေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီတို့ဗုဒ္ဓဟူးနေ့တုန်းကတွေ့ဆုံပြီးတော့ဒီနှစ်နိုင်ငံကြားမှာစည်ရေးအရာဒီဆက်ဆံရေးတွေလမ်းကြောင်းပြန်ဖွင့်ဖို့အပါအဝင်သဘောတူညီမှုတချို့ရရှိခဲ့ပါတယ်နိုင်ငံဝန်ထမ်းတက္ကသိုလ်တက်ရောက်ထားပြီးသားဝန်ထမ်းတွေနဲ့စစ်မှုထမ်းဟောင်းတွေကိုတက်ခွဲနှစ်ဖွဲ့ထည့်ပြီးတော့အရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေပုံမှန်ရုပ်လုပ်ငန်းတွေကိုခွဲလုပ်ကြဖို့အတွက်အနေပြည်တော်ကညွှန်ကြားထားပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင
်ကျေးဇူးပါမဆုမြတ်မွေးအခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ထဲမှာဆိုရင်ရှမ်းမြောက်မှာရှိတဲ့ကိုကန့်ကလောက်ကန်ကိုသိမ့်ပိုက်ဖို့ MNDA ကိုကန့်အဖွဲ့ပြင်ဆင်နေတာမှာMNDA ပြောခွင့်ရကလည်းကြီးညာချက်ထဲမှာပါတဲ့အတိုင်းတပ်ဖွဲ့တွေအားလုံးကိုအသင့်ပြင်ခိုင်းထားပြီးလို့ပြောခဲ့ပါတယ်။နောက်ကြားပြင်းတဲ့လွိုက်ကော်ဘက်မှာတော့မြို့သိမ်းတိုက်ပွဲကဆက်ပြီးတော့ပြင်းထန်နေပါတယ်။တစ်ချိန်တည်းမှာရခိုင်ဘက်မှာလည်းစစ်ကောင်စီစခန်းတချို့ထပ်မံသိမ်းပိုက်နိုင်ကြောင်းအေကဒီနေ့ပဲကြီးညာလိုက်ပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့ကြတာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသတင်းလွှာကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်ဒီစီဇန်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ပဲပြောပြပေးမှာဖြစ်ပါတယ်ဒါပေမဲ့စက်ပိုင်းဆိုင်ရာချုပ်ရဲမှုရှိတာကြောင့်အပန်တချို့မထွက်လာတာကိုတော့သိခံနှဆင်ပေးကြဖို့တောင်းပန်ပါတယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသထဲမှာရှိတဲ့ဂါဇာမြို့ကဒီရှီဖာဆေးရုံထဲမှာဟာမတ်စစ်သွေးကြွအဖွဲ့တွေရဲ့မြေအောက်လှိုင်းကိုရင်းနဲ့လက်နက်တွေကိုအစ္စရေးတပ်တွေဒီကနေ့လဲဆက်လက်ပြီးတော့ရှာဖွေနေပါတယ်။ထောင်လိုက်ရဲ့သတင်းတွေအရဒီအကြမ်းဖက်အဖွဲ့အသုံးပြုနေတဲ့ရှီဖာဆေးရုံထဲမှာအစ္စရေးစစ်တပ်ကစစ်ဆင်ရေးကိုပုံထုံးနေတဲ့ကစတင်ခဲ့ပြီးတော့ရှာဖွေတဲ့စစ်ဆင်ရေးကိုဒီကနေ့တိုးမြင့်လုပ်နေတယ်လို့အစ္စရေးစစ်တပ်ပြောခွင့်ရကပြောပါတယ်။မနေ့တော့ကစစ်ဆင်ရေးအတွင်းမှာရှာဖွေတွေ့ရှိတယ်လို့ဆိုရက်လက်နက်နဲ့ခဲယက်မိကျောက်တွေကိုလည်းအစ္စရေးစစ်တပ်ကဗီဒီယိုထုတ်ပြန်ပါတယ်။American အစိုးရကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hamas အဖွဲ့ကရှီဖာဆေးရုံကိုကုကဲရေးစင်တာလို့အသုံးပြုနေတာဟာစစ်ရာဇဝဲမှုကျူးလွန်တာဖြစ်တယ်လို့ American သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်။ Hamas အဖွဲ့ရောဆေးရုံတာဝန်ရှိသူတွေကပါဆေးရုံကိုစစ်ရေးအတွက်အသုံးချနေတယ်လို့ပြောနေတာမဟုတ်ဘူးလို့ပယ်ချခဲ့ကြပါတယ်။ဆေးရုံတဲကိုဝင်ရောက်စီးနှင်းရှာဖွေတာဟာလုံးဝလက်ခံနိုင်စရာအကြောင်းမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကပြောပါတယ်။ဟာမတ်စစ်သွေးကြွတွေဖမ်းဆီးထားတဲ့တစားကံတွေအားလုံးကိုပြန်လွှတ်ပေးဖို့နဲ့လူသားချင်းစာနာမှုနဲ့တိုက်ခိုက်မှုတွေကိုအရေးပေါ်ရပ်ဆိုင်းထားဖို့တောင်းဆိုတဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုဗုဒ္ဓဟူးနေ့တုန်းကချမှတ်ခဲ့ပါတယ်။အဲဒီဆုံးဖြတ်ချက်ကို American, Britain နဲ့ Russia တို့ကမဲမပေးပဲနေခဲ့ကြပါတယ်။အောက်တိုဘာ9ရက်တုန်းကအစ္စရေးမျိုးတွေမှာ1400ချက်မနည်းသေးချေအောင်လို့ဟာမတ်စစ်သွေးကြွတွေတိုက်ခိုက်ခဲ့မှုကိုဆုံးဖြတ်ချက်မူကြမ်းထဲမှာထည့်သွင်းဖော်ပြထားခြင်းမရှိတဲ့အတွက်မဲမပေးပဲကြားနေတာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ်ဂရင်းဖီးလ်ကပြောကြားခဲ့ပါတယ်ရှင်
။လေဘနွန်အခြေစိုက်ဟက်စ်ဘိုလာအကြမ်းဖက်အဖွဲ့ကိုထောက်ပံ့တယ်လို့တန်လျာရှိတဲ့အဖွဲ့ကိုဂျာမနီကဖမ်းဆီးလိုက်ပါပြီ။အီရန်နိုင်ငံရဲ့အတွေးခေါ်ဝါဒဖြန့်တာအပါအဝင်ဒီဟက်စ်ဘိုလာအဖွဲ့လှုပ်ရှားမှုကိုထောက်ပံ့ပေးနေတယ်ဆိုတဲ့တန်လျာနဲ့ဟန်ဖတ်မြို့အခြေစိုက် Islamic Center နဲ့ဆက်နွယ်နေတဲ့54နေရာကိုဂျာမန်ရဲကမနေ့ဗော်ဒူနေကဝင်စီးခဲ့တယ်လို့ဒီနေ့ပြောလိုက်တာပါဒီနိုင်ငံအနှံ့က Islamic Center ဟန်ဖတ်ဆက်သွယ်နေရာတွေကိုဂျာမန်ပြည်တွင်းထောက်လှမ်အဖွဲ့တွေကကာလအတန်ကြာစောင့်ကြည့်ခဲ့တာလို့လည်းဂျာမန်ပြည်ထောင်စုဝန်ကြီးဌာနကရှင်းပြပါတယ်ဒီ Center ဟာအီရန်နိုင်ငံရေးအုပ်ချုပ်ရေးတော်လှန်ရေးအခြေခံသဘောတရားတွေကိုပြန်ပွားဖို့ရည်ရွယ်လှုပ်ဆောင်နေတာလို့လည်းဝင်ကြီးကဆက်ပြောပါတယ်ဒါအပြင်ဒီစင်တာဟာဂျာမနီနိုင်ငံကမတရားသိမ်းဖြစ်သတ်မှတ်ထားတဲ့လေဘနွန်ခြေစိုက်ဟက်စ်ဘိုလာစစ်သွေးကြွအဖွဲ့ကိုပံ့ပိုးပေးနေခြင်းရှိမရှိဆိုတာကိုအာဏာပိုင်တွေစုံစမ်းစစ်ဆေးနေတယ်လို့လည်းဆိုပါတယ်အစ္စရေးနိုင်ငံအတွက်ဟာမတ်စ်ဘက်ကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ဒီဟက်စ်ဘိုလာဖွဲ့ကအစ္စရေးနိုင်ငံအတွင်းကိုဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့လည်းစောင့်ကြည့်နေသူတွေကထောက်ပြနေပါတယ်ခင်ဗျာ
American သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ပုံထုံးနေတဲ့ကတွေ့ဆုံဆွေးနွေးခဲ့ပြီးတော့သဘောတူညီမှုတချို့ရရှိခဲ့ပါတယ် နှစ်ဖက်စစ်တပ်ကြမ်းမှာဆက်သွေးလမ်းကြောင်းတွေပြန်ဖွင့်ဖို့အေအာညာရီတုနင်းပညာတွေကြောင့်ဖြစ်လာနိုင်တဲ့အန်ဒီယာရီကိုအတူလေ့လာဖို့နဲ့မွေးရစေဝါထုတ်လို့ရမှာတုံးဆွဲတဲ့ဖရန်ဒနိုဆွေးဝါတွေအမေရိကန်တွေလှည့်ဝင်နေတာတွေအတူတွဲတိုက်ဖြတ်ကြဖို့အတွက်သဘောတူညီခဲ့ကြတာဖြစ်ပါတယ်။
တနည်းအတွင်းမှာပထမဆုံးအကြိမ်တရုတ်သမ္မတနဲ့ဆန်ဖရန်စစ္စကိုမြို့မှာမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးမှုဟာကြီးမားတဲ့တိုးတက်မှုဖြစ်တယ်လို့သမ္မတဘိုင်ဒန်ကဖော်ပြပြောကြားခဲ့ပါတယ်။လာနေချီကြောင်အောင်ပြင်ဆင်ခဲ့တဲ့သမ္မတနှစ်ယောက်ရဲ့တွေ့ဆုံဆွေးနွေးပွဲအပြီးမှာသမ္မတဘိုင်ဒန်ကသမ္မတရှီဟာအာနာရှစ်ဖြစ်တယ်လို့ပြောကြားခဲ့တာကြောင့်သဘောထားကွဲပြားမှုတွေတော့ do not so chin and you pill lag in. Apion in a meet out the coolu, the ninny to changing, pop quay, ma, deja limelu, Ukraine the mra, Volantima, Salansky got, Tiolaidaba. Ukraine in a shimato, Namasota, chin and you, a pick and loom, ya, wulule, Africa and we got the rent out in a give me room, Amiga, Borune, Tissons in Tamra, Salansky got, Tokiolaidaba. Disipuego, a song touching, song taliba, tabime, Jujo, we all la do, Pansi, the Piamuri, Julian Duriha. But the repeated Sura Tabalung of the Om Jatabu Lujale, Tamra Zelensky got Satyogevare. Russia Ruga, Ukraine, Pine Tegani, Alonso, Pianu, Tibi, Jim, Shivene, Russia and Ukraine, Tisson, Cinema, Moho Pulule, Tuga, Tiogevare.
Jada Rini Yavanga, the Rinri, who view you got separate in Yapini Varishim. The young Nangan is a Yamananga Shanti name, Yau Baima, Chini, that I wear it out. The young Nangan Bako, way out, Colone, Yamananga, that the show she did, Lutio Suyaga, Bioja Library. The young Nangan, they way out, Bonkoyare at tea. Every three and we appear on Lode, Loya, Madame Yago, Shonchar, Elo, the young Nangan Jaitana, Bioga, Mounninga, the Rinza, Shinneway, Ma, Bioja, Gera, Pipari. Yamananga, Yau Baima, Diabury, Sapchetega, the old binding tego, way out, Colone, Yamananga, that the show she bare. The old Nangan got, say ye see the Namane, Ludadin Sanare, say see the Nari Jow. The old Nangan Bago, way out, Colon Gendry, a duet, Senator Jas season, beat Hadalu, Tiga Daya Yadrigule, say good up, Benivare, Lord, the deal so ya, Bionga, Monanga, Bioja Dabare. Bello, and the old Nangan, the tea, the twabi yala, and Pierce, low yet, low to Alongule, the old Nanganga, a pit, Shon Chare, Luduga, Biobare. Janlo Dakai Nidia Pue Along Dakai Muri Chachin Yapone, O A Sun Trabi Yaduri, Niya Pianai Aune, A Chi and Near Bowman Pian Pi on Lojabu let the Suyaga Dai Jomare. The young and Ganida Go Gandhi Ma Pipware Diberi Jan, the young and Bago, Lena Gigi, Jalo, the old Muri, this son is read the Dinri Le, Aidi Dabaga Lare the Dinri Ma Popiavare, Champion name Yabanga Diberi Jan. O A Sunqua Trapiare Dokade Nga Dong Jo Shine Vilo, Kula Damaga Ludajin Sana Musaya Hinaye Muyonga Topian Tawarish.
Nama ye a jamma patin lilane pishimune di Nama Pidun Yego win some ho pulu asian gauza niga piole bare. Nama ye a jamma patin line a psi shabu asianga select to pinijang lecha asian gota Indonesia nanga piole bima di Indonesia Kagwe Winji Brabuno, Subian to Gale, Asian Poe, Nangandria, Pidunego, Massapa, Muarago, Sak, Kainse, Dwamelo, Jolai Bare, Dugabe, Nemanang and Duma, Chipon, Chinidri, Dream, Nemanang and Darima, Sompia Queen, Shibare, Asian in a Poe, Nangandria, Pidunego, Wayo, Massapa, Pusure, Muarago, Sak, Kainse, Taze, Tite, Tabime, Nangian and Nina, Pishanamo, Chenorue, Osa, Tayamugo, Don Chadama, Chipare, Lu, Indonesia, Kagwe, Wenji, Brabono Subian Duga Tini Piochagaba. Tapy Manang Twin Tying the Lena Gang Puerin PDF Pidu Kagwe Puerga. Bigger October on the secondiga Sabi Mimanang Twin and Ya Tom Yamama Sisin Eri Satin Gere Kisane Patalu. Three and talk to ye Meguro. Indonesia Kagwe Winjiga Janle Pichagin Mashibabu. Nema Sikong Ziga ASEAN Pung the Bot to Ni Jang Ayaku Lina Kaunte Poji Mashida Dre Mani November Sangaya Nima Sadine ASEAN Kagwe Winji Siwego Sikong Sigo Picha Tagino Mashibabu Dini Maro ASEAN Pong Shi look or American Bow ASEAN Sunibet Shinanga Kagwe Winji Dia Let alone Pipo Nida Nema Pika Bowen A She Le Wanga Isri Hamas type way down to Quinle Dream
ဒီနေ့ရေချောင်းပိုင်ဆိုင်မှုညှင်းပွားနေတဲ့ကိစ္စဂျပန်နဲ့အာဆီယံကြားဆေးပူးပေါင်းဆောင်ရွက်မှုတွေတွန်းမြေတွေကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာအစိုးရဌာနတွေကနိုင်ငံဝန်ထမ်းတက္ကသိုလ်တက်ရောက်ထားပြီးသားဝန်ထမ်းတွေနဲ့စစ်မှုထမ်းတွေကိုတခွဲနှစ်ခွဲဖွဲ့ပြီးတော့မှဒီတစ်ဖွဲ့ကအရေးပေါ်ကူညီခဲ့စရာလုပ်ငန်းတွေလုပ်ဖို့နောက်တစ်ဖွဲ့ကပုံမှန်ရုံးလုပ်ငန်း တွေးရမှုကနိုဝင်ဘာ15ရက်နေ့ညစွဲနဲ့ထုတ်ပြန်တာဖြစ်ပါတယ်အရေးပေါ်အခြေအနေလိုအပ်လာခဲ့ရင်လုံခြုံရေးနဲ့သဘာဝဘေးအန္တရာယ်တုံ့ပြန်နိုင်အောင်ဖြစ်တယ်လို့နေပြည်တော်ကောင်စီအတွင်းရေးမှူးဦးတင်မောင်ဆွေက Reuters သတင်းဌာနကိုပြောကြားခဲ့ပါတယ်။နေပြည်တော်မှာလက်ရှိအခြေအနေတည်တည်ငြိမ်ငြိမ်ရှိနေပါတယ်လို့တော့သူကအလေးထားပြောကြားပါတယ်။အရေးပေါ်အခြေအနေမှာတပ်ဖွဲ့တစ်ဖွဲ့ကရုံးပြင်ထွက်ပြီးတော့ကူညီရှာဖွေကယ်ဆယ်ရေးတာဝန်တွေထမ်းဆောင်ရမှာဖြစ်ပြီးတော့နောက်တစ်ဖွဲ့ကတော့ပုံမှန်ရုံးလုပ်ငန်းနဲ့အုပ်ချုပ်ထောက်ပံ့တဲ့လုပ်ငန်းတွေကိုလုပ်ရမှာဖြစ်တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်း၊ကယားပြည်နယ်၊ချင်းပြည်နယ်၊စကိုင်းတိုင်းတို့မှာအချက်အချာကျတဲ့မြို့ကြီးတချို့ကိုတိုင်းဒေသလက်နက်ကိုင်မဟာမိတ်အဖွဲ့တွေကသိမ်းပိုက်ခဲ့ပြီးတဲ့နောက်မှာအခုလိုထုတ်ပြန်တာဖြစ်ပါရဲ့ရှင်
။ Ranger 250အင်ဒိုနီးရှားကိုရေကြောင်းကထပ်မံရောက်ရှိသွားတယ်လို့အင်ဒိုနီးရှားအရာရှိတွေကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတဆင် Ranger ဒုက္ခသည်250တင်ဆောင်လာတဲ့လေအင်ဒိုနီးရှားကိုဒီနေ့ထပ်ရောက်လာတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေက AFP သတင်းဌာနကိုပြောလိုက်တာပါ။ဒါဟာအခုသတင်းပတ်အတွင်းမှာ Ranger ဒုက္ခသည်စုစုပေါင်း600လောက်၃ရက်ဆက်တိုက်ရောက်လာကြတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံကထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာခိုလုံနေကြတဲ့ Ranger ဒုက္ခသည်တွေဟာခက်ခဲကြမ်းတမ်းတဲ့ပင်လယ်ပြင်ကိုဖြတ်အသက်ဆွံ့ပြီးအင်ဒိုနီးရှားဒါမှမဟုတ်မလေးရှားတို့ကိုထွက်ခွာလာနေကြတာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOE American တန်ရဲ့နိုဝင်ဘာ16ရက်ကျတာရင်းညသတင်းတွေကိုမဆုမြတ်မွန်နဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဆက်ပြောပြပေးပါမယ်ပထမဆုံးပထမဆုံးကတော့လွိုက်ကော်မှာတိုက်ပွဲတွေဆက်ဖြစ်နေတာပါခရီးပြည်နယ်မှာဒီနေ့လွိုက်ကော်မြို့တစ်ဝိုက်မှာဒီမော့ဆိုးမြို့နယ်ဘက်မှာပါတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ် KND တော်လိုင်းအင်အားစုတွေကလွိုက်ကော်ကိုသိမ်းပိုက်ဖို့လုပ်နေပြီးမို့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့ဝင်တွေအချိန်ရှိတုန်းလက်လက်ချပြီးလာရောက်ပူးပေါင်းကြဖို့ကိုလည်း KND ဘူပြန်ကြိုက်ဌာနကကြေညာလိုက်ပါတယ်ဒီသတင်းအပြည့်စုံပေးပို့လာတာကိုကိုရနိုင်ပြောပြပေးပါဦးခင်ဗျာ
မွန်ပြည်နယ်ကြိုင်မြောမြို့နယ်ချောင်းနှခွကြီးရွာမှာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့တုန်းကကြီးရွာရေစခန်းနဲ့ချောင်းနှခွတံတားဂိတ်ကိုကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ဒေသခံတော်လှန်ရေးအဖွဲ့တွေပူးပေါင်းပြီးတော့ဝင်ရောက်တိုက်ခိုက်တာကနေစစ်ကောင်စီနဲ့အပြန်အလှန်တိုက်ပွဲတွေစတင်ခဲ့ပါလေ။အဲ့ဒီနောက်ပိုင်းမှာပဲမွန်ပြည်နယ်ကနေရာတော်တော်များများမှာစစ်ကောင်စီဘက်ကလုံခြုံရေးအင်အားတွေတိုးချထားပြီးတော့မြို့ပေါ်မှာလည်းညပိုင်းအချိန်တွေမှာပို့ပြီးတော့စစ်ဆေးလာတယ်လို့မော်လမြိုင်ဒေသခံတယောက်ကပြောပါလေ။
我们在温州的地代表说，嘛，代表去的话，自己家的家人、老婆的嘛，但是去哪里，家里吧，过年的时间嘛，过年去哪里，人家在去哪里，家里去哪里，有几多比较多的家嘛了嘛，啊，都是新来的，但是说我们包的是不知道嘛，所以都是些有些些。
မွန်ပြည်နယ်မှာတော်လိုင်းအင်အားစုတွေလှုပ်ရှားမှုများတဲ့ကြိုက်ထူဘီလင်းတထုံနဲ့ရင်းမြူနယ်တွေမှာလေစစ်ကောင်စီဘက်ကအင်အားတိုးပြီးတော့ခြားထားတာတွေ့ရတယ်ဆိုပြီးဒေသခံတွေကပြောပါလေမော်လမြိုင်မြို့ပေါ်မှာအခုနောက်ပိုင်းကင်းထည့်တဲ့ကားတွေကိုကြည့်ရင်လုံခြုံရေးရင်တန်းသဘောမျိုးမဟုတ်တော့ဘဲနဲ့အင်စည်းကားတွေနဲ့သာစစ်ကောင်စီဘက်ကလှည့်လည်ပြီးတော့စစ်ဆေးတာတွေတွေ့လာရတယ်လို့လည်းပြောပါလေ
သူတို့တွေကနောက်ဆုံးမျိုးနေတာမတော်တာတော့ဘူးညာဘက်တွေဆိုအစည်းကားနဲ့တူတယ်သူတို့ဒီရေကားတို့ပါလို့အဲ့လိုပစာလို့မဟုတ်ဘူးသူအစည်းကားနဲ့တော့လှည့
်ဝင်ရောက်တိုက်ခိုက်ခဲ့ရတဲ့ချောင်းနှခွကြီးရွာရေစခန်းနဲ့တံတားဂိတ်ကိုတော်လိုင်းအင်အားစုတွေဘက်ကသိမ်းပိုက်ထားပြီးတော့ပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့ကချောင်းနှခွကိုစစ်ကြောင်းထိုးလာတဲ့တပ်မ22နဲ့တိုက်ပွဲတွေဖြစ်ခဲ့တာပါတိုက်ပွဲအတွင်းမှာစစ်ကောင်စီရဲ့တရင်မှုနဲ့အရာရှိတယောက်အပါအဝင်14ယောက်သေဆုံးပြီးတော့23ယောက်ကလက်နက်ချခဲ့တယ်ဆိုပြီး NUG ကာကွယ်ဝင်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲစတင်ဖြစ်ပွားချိန်မှာလမ်းသွားလာပိတ်လိုက်ပြီးတော့အခုနောက်ပိုင်းမှာပြန်ဖွင့်ပေးလိုက်ပြီမဲ့လေဒေသခံတွေကအရင်လိုသွားလာရမလွတ်လပ်တော့ဘူးဆိုပြီးချောင်းနှခွနဲ့ကဲရဲမှာရှိတဲ့တောင်ကလေးကြီးရွာကတယောက်ကပြောပါလေ
ဟာတိုက်ပွဲဖြစ်ပြီးနောက်ပိုင်းမှာတော့ခဏမှကျတော့လမ်းတွေပိတ်တာပေါ့နော်နောက်တော့လည်းလမ်းကြောင်းတော့ဖွင့်ပေးပါလား ဖွေးတော့လဲပဲဒါပေမဲ့လုံချုံရေးထားပြီးဖွေးတာပေါ့ဒီလိုအရင်ကမျိုးတော့တော်တော်လားမရှိပါဘူးလေ
မွန်ပြည်နယ်ကြံမြောင်းမြို့နယ်မှာနိုဝင်ဘာလ10ရက်နေ့ကလည်း15ရင်းနေထိဖြစ်ပွားတဲ့6ရက်တာတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်က22ယောက်သေဆုံးပြီးလက်နက်ချအငြင်းခံတဲ့သူ28ယောက်ရှိရဲဆိုပြီးအထူးစစ်စင်ရေးတပ်ဖွဲ့ SOF ကထုတ်ပြန်ထားပါတယ်ဒါပြင်စစ်ကောင်စီအဖွဲ့ဝင်တွေစီကလက်နက်55လက်ကိုလည်းရရှိခဲ့တယ်လို့ပြောပါတယ်။စစ်ကောင်စီဘက်ကတော့မွန်ပြည်နယ်ကျိုင်းမြုံမြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးရှင
်။ချွေရမှုကြောင့်မွန်ပြည်နယ်ဘက်တိုက်ပွဲကြောင့်လုံခြုံရေးတွန့်မြင့်ထားတဲ့အသံဖိုင်ကိုကျွန်တော်တို့လွှင့်ခဲ့မိတာကိုတောင်းပန်ပါတယ်။အခုတော့ပုံမှန်အသံဖိုင်ဖြစ်တဲ့အကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။ဒီတဲ့င်းကတော့လွိုက်ကော်မှာတိုက်ပွဲတွေဆက်ဖြစ်နေတာပါ။ကရပြည်နယ်မှာဒီနေ့လဲလွိုက်ကော်မြို့တစ်ဝိုက်မှာရော်တီမော့ဆိုမြို့နယ်ဘက်မှာပါတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ KND တော်လိုင်းရဲစုတွေကလွိုက်ကော်မြို့ကိုသိမ်းပိုက်ဖို့လုပ်နေပြီးမို့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့ဝင်တွေအချိန်ရှည်တုန်းလက်လက်ချပြီးလာရောက်ပူးပေါင်းဖို့ကိုလည်း KND ပုံပြောင်းချိုက်ဌာနကကြေညာပါတယ်။ဒီတဲ့င်းအပြည့်စုံကိုကိုရနိုင်ပြောပြပေးပါဦးခင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းကပေါတော်မြို့မှာရဲစခန်းမှာတာဝန်ကျနေသူတွေမနေ့ကညနေပိုင်းကရခိုင်လက်နက်ကင်အေအဖွဲ့ထံမှာလက်နက်ချခဲ့ကြပြီးပေါတော်မြို့ကတော့အေအဖွဲ့ကတိမ့်ပိုက်ထားတယ်လို့ပေါတော်ဒေသခံတူက VOA ကိုပြောပါတယ
်9နာရီလောက်ဆိုရမယ်ဒီပခန်းကရေတဝက်ကနေပြီးတော့ AC နဲ့လက်နက်ချရဲဆိုလို့ပြရတယ်အဲ့ဒီမှာနောက်ထပ်ဒီမျိုးအရာရှိ2ယောက်3ယောက်လောက်ကတခန်းထဲမှာတည်ရဲပေါ့နော်ဆိုတော့သူတို့ရာထူးကြီးတယ်ဆိုတော့နည်းနည်းတော့ဆိုင်ရဲပုံမျိုးဖြစ်ရှင်ဖြစ်မှာပေါ့နော်ဆိုတော့အနနီစတမိုင်းလောက်မှသူတို့အေးကိုဖုံးဆက်ပေါ်တော့သူတို့လည်းလက်နဲ့ရှာတယ်ဆိုပြီးတော့မှအေးရှင်စတမိုင်းကျော်လာမှအေးရလာပြီးတော့မှတခန်းကိုသိမ်းတယ်ပေါ့အာပြီးတော့တနက်တနက်ဖောက်ပြီးတော့မှသိမ်းတော့တယ်ဆိုပြီးတော့ပြရပါဘောဟုတ်အေးနာမူးလင်းတော့အေး9နာရီလောက်ကျရင်တော့ဒီလင်းနဲ့နောက်ပြောဆုံးပြရပေါ့
ပေါတော်မျိုးပေါ်ရှိစစ်ကောင်စီရုံးတွေကိုလည်းရခိုင်လက်နက်ကန်အေးအဖွဲ့ကထိန်းချုပ်ထားသလိုဒေသခံတွေကိုလည်းဘေးလို့ရတိမ်းရှောင်နေကြဖို့အေးအေးကတတိပေးထားတယ်လို့ပေါတော်ဒေသခံတွေကပြောပါတယ်ဒီကနေ့မနေ့ပိုင်းမှာတော့အေးအေးသိမ့်ပိုင်ထားတဲ့ပေါတော်မျိုးကိုစစ်ကောင်စီကလေချောင်းအောင်ရေချောင်းကပါလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတယ်လို့ပေါတော်မျိုးပေါ်မှာလက်ရှိပိတ်မိနေသူတူကပြောပါတယ်
။အာဒီမျိုးပေါ်ကိုဥပပစ်တာပေါ့နော်မျိုးပေါ်ကိုပစ်တယ်မျိုးပေါ်မှာဟိုအလုံးတော်တော်ကျတယ်ကျွန်တော်သင်မရှိလေ80 80လောက်တော့ရှိပြီတနားရီဝန်းကျင်လောက်ရှိပြီပစ်နေကြ။တောက်လျှောက်ပဲအဲ့ဒီနေပြည်တော်တပြိုင်နက်တပြိုင်ပဲရဟန်းတစီနောက်ကလိုက်လာရင်အဲ့ဒီအပေါ်ကနေဟိုဟာပေါ့နော်ဆက်တနေနဲ့ပစ်ချရင်ဘုံတွေလည်းကျေတယ်ထင်တယ်အော်မိကိုရပါတက်တာလေကျွန်တော်တွေ့ရတယ်ဟိုဘယ်လိုအချိန်နေသေးစိတ်တော့မသိရပါတော့ယသတက်မှုတွေရှိမှတင်တယ်မြို့ပေါ်မှာဟိုမနေ့ပိုင်းလူတွေဟိုရှောင်ကြိုးရှောင်ကြတာတွေရှိပဲမဲ့အကုန်လုံးကတော့ဟိုမြို့ပေါ်ထွက်လို့မရလိုက်ဘူးပေါ့နော်မြို့ပေါ်မှာပိတ်နေတဲ့လူတွေတော့အများကြီးရှိနေရောယသတက်မှုတွေတော့တော်တော်များရှိမှတင်တယ်အချိန်တွေကတော့ဟိုရှုပ်ထွေးနေတဲ့အချိန်တွေဆိုတော့ဘာမှတော့မသိရသေးဘူးက
ပေါက်တော့ဒေသခံတော်တော်များများတခြားနီးစရာကြေးရွာတွေကိုမနေ့ပိုင်းကတည်းကထွက်ပြေးတိမ်းရှောင်သွားကြတာရှိပေမဲ့လက်ရှိမြို့ထဲမှာပိတ်မိနေသူတွေလည်းရှိနေတာပါစစ်ကောင်စီကမြို့ထဲကိုဦးတည်တိုက်ခိုက်နေတာကြောင့်ပိတ်မိနေသူတွေအသက်အန္တရာယ်ရှိဝင်ရတယ်လို့လည်းပေါက်တော့မြို့ထဲပိတ်မိနေသူအမျိုးသားတူဦးကပြောပါတယ
်ဒီလိုပါပဲကျွန်တော်တို့ဟိုစင်ပြေလိုတာဟိုဟိုအောက်ဝင်ဒီအောက်ဝင်ပုံအဲ့လိုပုံနေရတာပေါ့နော်ပုံကိုတင်ရှိတဲ့သူတွေကတော့ပုံကိုတင်ဝင်ဖို့ပေါ့နော်ဒါပေမဲ့တော်တော်များမရှိကြပါဘူးအဲ့လိုစင်ပြေလိုအုံနေအောက်ဝင်ပုံဒီတံပေါ်အောင်ဝင်ပုံအဲ့လိုပုံနေကြတာပါပဲဒီဂျဟင်းကတော့ပြစ်နေတာကျွန်တော်68ခါလောက်ချီပြီးမျိုးပက်လိုက်ပြစ်လိုက်ဆက်လိုက်ပြစ်လိုက်ပြန်သွားလိုက်ပြစ်နေတာမြေကြီးကလည်းဆက်မပြတ်ပဲပြစ်နေတာတော့ကြောက်ရွံ့ကုန်ပါလေ
ရခိုင်မြောက်ပိုင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကြားပြီးခဲ့တဲ့နိုဝင်ဘာလ23ရက်တနင်္လာနေ့ကလေးကစတင်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးဒီကနေ့အထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာလည်းဖြစ်ပါတယ်တိုက်ပွဲအတွင်းအရက်သားထိခိုက်ဒေဆုံးသူတွေလည်းရှိနေတယ်လို့ရခိုင်ဒေသခံ46ဦးကိုစစ်ကောင်စီကဖမ်းဆီးထားတယ်လို့လည်းရခိုင်လက်နက်ကိုင်အေအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရခိုင်လက်နက်ကိုင်အေအဖွဲ့ဘက်ကတော့ဒီ3ရက်အတွင်းစစ်ကောင်စီရဲ့နေကြားောက်စကန်တွေရဲစကန်တွေအပါအဝင်တက်စကန်ပေါင်း40ကျော်လောက်ကိုသိမ်းပိုက်ထားပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေအရာရှိတွေနဲ့ရဲတွေကိုလည်းဖမ်းဆီးရမိထားတယ်လို့ AA အဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်ဒါအပြင်စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့လက်အောက်ခံတပ်ဖွဲ့ဝင်တွေလက်နက်ချအငြင်းခံပူးပေါင်းဖို့နဲ့မပူးပေါင်းသူတွေကိုလိုက်လံရှင်းလင်းသွားမယ်လို့လည်းရခိုင်လက်နက်ကိုင် AA အဖွဲ့ကသတိပေးတိုက်တွန်းထားပါတယ်
အဲ့တော့ခုနကလည်းကျွန်တော်တို့ဒီဆက်ချွေရမှုကြောင့်ပဲရခိုင်ဘက်မှာဒီစစ်ကောင်စီစကန်တချို့ထပ်မံသိမ်းပိုက်နိုင်ကြောင်းကို AA ကြေညာလိုက်တာကိုမှားယွင်းထုတ်လွှင့်ခဲ့မိတာအတွက်တောင်းပန်ပါတယ်အဲ့တော့အခုတော့ဒီတစ်ခေါက်တော့သတင်းကိုမှန်အောင်ကျွန်တော်တို့လွှင့်ပါတော့မယ်ပထမဆုံးကတော့လောက်ကန်ကိုသိမ့်ပိုက်ဖို့ MNDA ကိုကန့်အဖွဲ့ကပြင်ဆင်နေတာပါ။ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမျိုးတော်လောက်ကန်ကိုဝင်ရောက်တိုက်ခိုက်တော့မယ်လို့ကိုကန့် MNDA ကကြေညာလိုက်ပြီး ကြားဖြန့်လို့ခေါ်တဲ့ online လည်လည်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေနဲ့ပတ်သက်သူတွေကိုထိထိရောက်နေနေမှာဖြစ်ကြောင်းသတိပေးလိုက်ပါတယ်။လောလောဆယ်လောက်ကံမြန်မာတိုက်ပွဲတွေမဖြစ်သေးပေမဲ့ကိုကန့်ဒေတာတွေမှာစစ်ကောင်စီတပ်စခန်းတစ်ခုကိုသိမ်းလိုက်ကြောင်း MNDA ကကြေညာသလိုတင်ဒီနဲ့နန်းခမ်းဘက်တွေမှာလည်းစစ်ကောင်စီစခန်းတွေသိမ်းခဲ့ကြောင်း TNL တောင်းအဖွဲ့ကပြောထားပါတယ်။ဒီစစ်စင်နောက်ဆုံးအချိန်လေးကိုမဆုမြတ်မှုပဲပြောပြပေးပါဦးခင်ဗျာ
။ညီနောင်မဟာမိတ်သုံးဘွဲ့ရဲ့ဒီ2020ခုစစ်စင်ရေး21ရက်မြောက်နေ့မှာတော့ကိုကတ် MNDA တပ်ဖွဲ့တွေကစစ်စခန်းအကြီးအသေးစုစုပေါင်း148ခုကိုတည်ယူခဲ့ပြီးတော့ကိုကတ်ဒေတာနေရာတော်တော်များများကိုထိမ့်ချုပ်ထားနိုင်ပြီဖြစ်တာကြောင့်လောက်ကင်မြို့ကိုဝင်ရောက်တိုက်ခိုက်ဖို့အတွက်ပြင်ဆင်နေပါတယ်။လက်ရှိလောက်ကမျိုးကိုဝင်ရောက်တိုက်ခိုက်မဲ့အခြေအနေနဲ့ပတ်သက်လို့တော့ဒီ MNDA ရဲ့ပြောရေးဆိုခွင့်ရှိသူလီကြောင်ဝင်းက VOA ကိုဘယ်လိုပြောသလဲဆိုရင်တော့သူကဒီလောက်ကင်ကိုတိုက်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့တော့တဲ့သူတို့ကဒီထုတ်ပြန်ထားတဲ့ထုတ်ပြန်ချက်ကိုပဲသူ့အနေနဲ့ပေါ့နော်ဆက်ပြီးတော့ပြောလို့ရမယ်ဒီလက်ရှိအခြေအနေမှာတော့သူတို့ဒီကိုကန့်တက်တဲ့အနေနဲ့လည်းလောက်ကင်မျိုးနယ်ကိုဝိုင်းရံထားနိုင်တဲ့အခြေအနေမျိုးတော့ရှိနေပြီဆိုတော့ဒီတိုက်ဖွဲ့ဝင်တွေအနေနဲ့ကဒီအချက်တွေကိုလိုက်နိုင်ရမယ်ဆိုပြီးတော့လေထုတ်ပြန်ထားတယ်လို့သူက VOA ကိုပြောပါတယ်ကျမတို့ဒါဆက်ချုပ်ရွေးမှုကြောင့်သူ့ရဲ့အတန်ထုတ်မလွှင့်နိုင်တာကိုတော့တောင်းပန်အပ်ပါတယ်ဆိုတော့သူပြောတဲ့အထက်မှာနံပါတ်၁ကတော့သူတို့ချမှတ်ထားတဲ့ဒီစစ်မြေပြင်စည်းကမ်းနဲ့မြို့ကိုဝင်ပြီးတော့တိုက်မယ်ပေါ့နော်ဒီစည်းကမ်းကိုလိုက်နာပြီးတော့ပြည်သူလူထုရဲ့ဒီအသက်အိုးအိမ်စီးစိမ်ကိုကာကွယ်ပေးဖို့ဖြစ်တယ်ဆိုပြီးတော့ဒီအချက်၅ချက်ကိုသူတို့ထုတ်ပြန်ထားတယ်ဆိုပြီးတော့ပြောပါတယ်ဒီကြားဖြတ် online လိမ်လည်မှုနဲ့ပတ်သက်တဲ့အချက်တွေကိုနောက်တစ်ခါအဓိကထားပြီးတော့သူတို့ထုတ်ပြန်ချက်မှာဖော်ပြထားတယ်နောက်တစ်ခါနံပါတ်၁ကတော့ဒီကြားဖြတ် online game ကိုဖန်ဆီးတယ်ပေါ့နော်ပြည်သူလူထုကိုလည်းကဲတင်ရမယ်တခါနံပါတ်3ကတော့အဲ့ဒီကြားဖြတ်ဒီ online game တွေရဲ့နောက်ခံအင်အားစုတွေကိုပြင်းပြင်းထန်ထန်ခြေမုံဖို့နဲ့ဒီ online game တထဲတွေကိုဒီသက်ဆိုင်ရာဌာနတွေကိုပြန်ပြီးတော့အပ်ရမယ်နံပါတ်4ကတော့ဒီစစ်တုံ့ပန်းမူဝါဒကိုလိုက်နာရမယ်နံပါတ်5ကတော့ data room မှာရှိတဲ့ဒီတရားဝင်လုပ်ငန်းတွေကိုအကာအကွယ်ပေးရန်ဖြစ်တယ်ဆိုပြီးတော့မှဒီအဲ့ဒီကြေညာချက်ကိုပေါ့နော်ဒီကိုကတ်အဖွဲ့ရနေပြီးတော့တရုတ်ဘာသာနဲ့November 14ရက်နေ့နေ့ဆိုရင်လည်းထောက်ပြန်ပါတယ်ဒီနေ့မနေ့ November 15ရက်နေ့တုန်းကတော့စစ်ကောင်စီကဒီကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာရင်းမှဒီ online လိမ်လည်မှုဒီကိုလူကိုသွေးဆောင်ခေါ်ယူမှုလူပြန်ပေးဆွဲမှုတရားမဝင်ချုံနောက်မှု6လတောင်းယူမှုစတာတွေကိုဂိုင်းဖွဲ့ကျူးလွန်ခဲ့တာကျူးလွန်ဖို့အားထုတ်ခဲ့တာနဲ့အားပေးကူညီခဲ့တာတွေကြောင့်မလို့ဥမြီလျှောက်ချမ်းဥမြီကော်ဖျင်းမြေလျှောက်ဖျင်းနဲ့မြေကျင်းကျင်းတို့ကိုစစ်ကောင်စီကဖန်ဝရံထောက်ပါတယ်ဦးမြင့်ကြောင်ရှမ်းဟာဒီပြည်တော်စုကြံခန့်ရင်းနဲ့ဖွံ့ဖြိုးရေးပါတီလွှတ်တော်အမဟောင်းတယောက်ဖြစ်တယ်လို့သူ့ရဲ့သားဦးမြင့်ကော်ဖျင်းဟာလည်းကိုကံပြည်သူစင်ခေါင်းဆောင်တဦးဖြစ်ပါတယ်ကျန်တဲ့သူနှစ်ယောက်ကတော့ဦးမြင့်ကြောင်ရှမ်းရဲ့သမီးနဲ့မိတွေဖြစ်ပါတယ်သူတို့၄ယောက်ကိုတရုတ်နိုင်ငံကဒီလာဆက်မျက်နေတော့ကဖန်ဝရံထုတ်ခဲ့ပြီးတော့တည်င်းပေးတဲ့သူကိုရွှေငွေ3,000ကနေပြီးတော့5,000ပေးမယ်လို့လည်းသူတို့ထုတ်ပြန်ထားပါတယ်ဒီနေ့မနေ့ပိုင်းမှာတော့ဒီဦးမြင့်ကြောင်ရှမ်းကိုသူရဲ့သားနဲ့မြေးဖြစ်သူတို့နဲ့အတူလိုက်ကောင်မျိုးမှာဖမ်းဆီးရပြီးတော့တရားဥပဒေအရအရေးယူနိုင်ဖို့အတွက်တရုတ်နိုင်ငံကိုလွှဲပြောင်းပေးမယ်ဆိုပြီးတော့စစ်ကောင်စီဘက်ကကြေညာပါတယ်။တစ်ချိန်တည်းမှာပဲဒီကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ဒေသဦးစည်းအဖွဲ့ဥက္ကဋ္ဌဟာဦးပဲစောက်ချိန်ကိုလည်းအလားတူအမှုတွေနဲ့ဖမ်းဆီးဖို့အတွက်ထုတ်ပြန်ပါတယ်။ဒီတစ်ချိန်တည်းမှာပဲဒီ November 15ရက်နေ့တုန်းကကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစည်းချုပ်ဖြစ်တဲ့ဥက္ကဋ္ဌဦးမြင့်ဆွေကိုလည်းဒီတာဝန်ကနေပြီးတော့ရက်ဆဲပြီးတော့ဘွေမှုချုပ်ထွန်းထွန်းမြင့်ကိုယာယီအစားထိုးပြီးတော့ခန့်အပ်ပါတယ်။လောလောဆယ်မှာတော့လိုက်ကာမျိုးမှာတိုက်ပွဲဖြစ်နေတာမရှိသေးဘူးလို့ဒီလူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြနေပါတယ်။ October 28ရက်စစ်စီရေးစတင်ခဲ့ကလေးကဒီလမ်းပန်းဆက်တဲ့ရေးတွေပြတ်တောက်နေတာကြောင့်စံတအိတ်ကိုကြက်ငွေ10သိန်းလောက်ကိုမြင့်တက်နေပြီးတော့လောက်ကန်မျိုးမှာပိတ်မိနေတဲ့သူတွေဟာလည်းစားရည်တောက်ရည်တော်တော်လေးအခက်အခဲဖြစ်နေတာကိုရေးသားနေကြပါတယ်။လက်ရှိမှာတော့ကိုကန့်ဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ဒီကနေ့တပ်စခန်းတစ်ခုတည်ယူခဲ့တယ်လို့ MNDA ပြောရေးဆိုခွင့်ရှိသူလီကြာဝင်းကပြောပါတယ်။သူပြောတာတော့ဒီရှမ်းဒေသခုတ်ထန်ရွာမှာရှိတဲ့တပ်စခန်းတစ်ခုကိုတဲ့သူတို့ဒီနေ့မနေ့10နိုင်ကျော်မှာထပ်မံပြီးတော့တိမ့်ထိုင်ခဲ့တယ်ဆိုပြီးတော့ပြောပါတယ်ဒီညီနောင်မဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့တအန် TNL အဖွဲ့ကတော့တိမ့်နေတဲ့နမ်ခမ်းဘက်မှာစစ်ကောင်စီရဲ့တပ်စခန်းတချို့ကိုတိမ့်ထိုင်ခဲ့တယ်ဆိုပြီးတော့မှ TNL ပြောခွင့်ရရှိသူက VOA ကိုပြောပါတယ်သူကဘယ်လိုပြောလဲဆိုရင်တော့ဒီတိမ့်နီးမျိုးစစ်ကောင်စီရဲ့မန်လွယ်စခန်းကိုသူတို့မနေ့ည8နာရီခွဲအချိန်မှာပေါ့နော်တိုက်ခိုက်သိမ်းပိုက်ခဲ့တယ်ဒီနေ့မနေ့မှာတော့နန်ခမ်းဘက်နောင်အင်ကျေးရွာမှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းကိုဒီနေ့မနေ့10နာရီမှာသူတို့သိမ်းပိုက်နိုင်ခဲ့တယ်နောက်တစ်ခါမူဆယ်မှာလည်းတိုက်ပွဲတွေဖြစ်နေတယ်အဲ့ဒါတော့ကျင်းစန်းကြော့လမ်းခွဲဘက်မှာဖြစ်တယ်ဆိုပြီးတော့သူက VOA ကိုပြောပါတယ်ဒါပေမဲ့ကျမတို့ဒီဆက်ပိုင်းဆိုင်ရာချွေးမှုကြောင့်မလို့သူရဲ့အတန်တွေတော့ထုတ်လွှင့်မပေးနိုင်တာထပ်ပြီးတော့တောင်းပန်ပါရစေအဲ့တော့ဒီကြောင်မဲနဲ့နောင်ချုံမှာ ုက်ပွဲဖြစ်ပွားတဲ့တည်င်းတက်လာတာမရှိသေးပါဘူး။ဒါပေမဲ့လည်းစစ်ကောင်စီဘက်ကတော့လက်နက်ကြီးတွေနဲ့ပြက်ခတ်တာတွေရှိတယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။ကိုကန် MNDAA တအန် TNL နဲ့ရခိုင် AA တို့ပါဝင်တဲ့ဒီညီနောင်မဟာမိတ်သုံးဘွဲကတော့အောက်တိုဘာ29ရက်နေ့ကဒီရှမ်းပြည်မြောက်ပိုင်းဒေသမှာ10/29စစ်စင်ရေးကိုစတင်ခဲ့ကြတာဖြစ်ပါတယ်။ဒီလ73ရက်နေ့မှာတော့စစ်ကောင်စီက AA အကြားရခိုင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်နေသလိုစကိုင်းမကွေးပဲခူးတနင်္သာရီကရင်ကယားချင်းမွန်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။အခုဆက်ပြီးတော့နောက်ဒီမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်မှာဖြစ်တဲ့တိုက်ပွဲအကြောင်းကိုကိုဝင်းမင်းဆက်ပြီးတော့ပြောပြပေးပါလားရှင
့်။ဟုတ်ကဲ့မဆုမြတ်မွေအခုတော့ကျွန်တော်တို့ဒီပထမဆုံးပြောခဲ့တဲ့ဒီလိုက်ကောဘက်ကသတင်းပေါ့နော်။ဒီမြို့သိမ်းတိုက်ပွဲတွေဆက်ဆင်းလေတာပါဟုတ်ကဲ့အဲ့ဒီတော့ကျွန်တော်တို့ဒီလောလောဆယ်မှာစိတ်ပိုင်းခြံရာကျွန်တော်တို့ဟာချုပ်ရင်းချက်တွေရှိနေတာကြောင့်တိုင်းသတင်းလွှာအစီအစဉ်ဒီအပတ်စဉ်ကလာကိုကျွန်တော်တို့ပြောင်းပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီတော့ဒီအပတ်စဉ်တိုင်းသတင်းလွှာအစီအစဉ်မှာတော့ဒီနေဆက်ဒေတာတိုင်းသားဒေတာတွေမှာဖြစ်နေတဲ့တိုက်ပွဲတွေပေါ့နော်အခုမြောက်ပိုင်းစစ်စင်ပါဝင်နောက်ရခိုင်စတဲ့ဒီစကိုင်းဘက်တီကူလာတဲ့တိုက်ပွဲတွေအနေထားတွေကိုဒီတိုင်းသတင်းတော်ဝိုင်းတော်သားအဖွဲ့ကတင်ဆက်ထားပါတယ်ဒီစီစဉ်ကတော့ FVR လို့သူကခေါ်တဲ့နေဆက်ဒေတာတိုင်းရင်တော်သတင်းတော်ဝိုင်းတော်သားများအဖွဲ့ကတင်ဆက်ပေးထားတာမျိုးနားဆင်ကြည့်ရှုပေးကြပါဦးခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသတိုင်းရင်သားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်မှာတရက်တာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေတဲ့စစ်ကောင်စီရဲ့တပ်စခန်း40နီးပါးဆွတ်လွတ်ခဲ့ရပါတယ်။လိုက်ကော်မြို့မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်နိုဝင်ဘာလ14ရက်နေ့တရက်ထဲမှာပဲအရက်သား14ယောက်ထိမှန်သေဆုံးခဲ့ပါတယ်။သတင်းလွှာတွေကျဲမှာတော့ချင်းပြည်နယ်မှာမြို့သိမ်းတိုက်ပွဲတွေစတင်လာပြီးတဲ့နောက်စစ်ရေးနဲ့ကုန်သွယ်ရေးအရာမဟာဗျူဟာကြတဲ့ရီခေါ်ရာမြို့ကိုချင်းကောက်ွယ်ရေးပူပေါင်းတပ်ဖွဲ့တွေကတိမ့်ပိုက်ထိန်းချုပ်လိုက်တဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်းမရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်မှာတရက်တာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲစစ်ကောင်စီတပ်စခန်း40နီးပါးဆွတ်လွတ်ခဲ့ရပြီးစစ်တပ်ကအရာရှိအပါအဝင်စစ်သုံးဘန်းတွေဖမ်းမိထားတယ်လို့နှစ်ဖက်ထိခိုက်မှုတွေလည်းရှိတယ်လို့ရခိုင်တပ်တော် AA ကနိုဝင်ဘာလ14ရက်နေ့မှာထုတ်ပြန်ထားပါတယ်။နိုဝင်ဘာလ23ရက်နေ့ကရတိတောင်မောင်တော်နဲ့မြင်းပြာမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရတိတောင်မြို့နယ်ကဒုံပိုင်နဲ့ချိန်ခါလီနေချားဆောင်စခန်းတွေကိုရခိုင်တပ်တော်ကသိမ်းယူခဲ့တယ်လို့ဆွတ်လွတ်ခဲ့တဲ့စခန်းတွေကစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာလည်းနီးစပ်ရာစခန်းတွေမှာတွားရပူးပေါင်းနေကြတာဖြစ်ပါတယ်မြင်းပြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲခမရ344ကဒုတိုက်ရင်မူဘုံမူတန့်စင်ထွန်းအပါဝင်စစ်တုံးပန်း10ယောက်ကိုဖမ်းမိတယ်လို့တင်းမောလာရွာနာကတိုက်ပွဲတွေခလာရ132ကဒုစစ်ကြောင်းမူအပါဝင်14ယောက်ကြဆုံးပြီးစစ်တုံးပန်း1ယောက်နဲ့လက်နက်ခဲယမ်းတွေကိုတင်စီရမိခဲ့တယ်လို့အေအေကဆိုပါတယ်ရခိုင်တပ်တော်ဘက်ကလည်းတပ်ဖွဲ့ဝင်6ယောက်ကြဆုံးခဲ့ပြီးကြောက်တော်မြို့နယ်အပေါ့ဝါရဲစခန်းကရဲတပ်ဖွဲ့ဝင်22ယောက်ကတော့ရခိုင်တပ်တော်ထံလက်နက်ချအလင်းဝင်လာခဲ့ပါတယ်
။ကယားပြည်နယ်ခေါ်ဂရင်းနီပြည်လွယ်ကော်မြို့ကရက်ွက်တွေမှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်နိုဝင်ဘာ14ရက်နေ့တရက်တည်းမှာပဲအရက်သား14ယောက်ထိမှန်သေဆုံးခဲ့တယ်လို့ကူညီပေးနေတဲ့သူတွေကပြောပါတယ်အဲ့ဒီတေဆုံးသွားတဲ့ထဲမိသားစုဝင်တစ်ခုလုံးတေဆုံးတာမျိုးတောင်ပါတဲ့အပြင်ကလေးတွေရောတက်ကြီးရွယ်အိုတွေပါပါတယ်လို့ဂရီနီဒီဂျာကလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အထူးဝန်ကြီးတို့ကညာကပြောပါတယ်တပ်ပြီးနိုဝင်ဘာလ23ရက်နေ့ကလည်းတိုက်ပွဲထဲတိတ်ငြိမ်နေတဲ့ပြည်သူတွေကိုကယ်ထုတ်ပေးတဲ့တမိုးတမီပရဟိတအတင်းကအသက်18နှစ်အရွယ်အတင်းသားစစ်တပ်ရဲ့လက်နက်ကြီးကြီးစားထိမှန်ပြီးတေဆုံးသွားပါတယ်
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်တီဘောမြို့တွင်မှစစ်ကောင်စီတပ်ကတိုက်လေရင်အပြင်လက်နက်ကြီးတွေနဲ့ပစ်ခတ်လို့နေအိမ်တွေထိမှန်ပျက်စီးခဲ့ပြီးရွာသားတယောက်ထိမှန်တေဆုံးခဲ့ပါတယ် ကြောင့်မဲမြို့နယ်နောင်ပင်အုပ်စုကိုနိုဝင်ဘာလ15ရက်နေ့မွန်းတဲ့ချိန်က MI-35 တိုက်လေယာဉ်နဲ့ပစ်ခတ်လို့နောင်ပင်အုပ်စုထဲကစီးဖြင်စခန်းခော့ခက်ပန်တီပန်တင်ရွာတွေကနေအိမ်10လုံးကျော်ထိခိုက်ပျက်စီးခဲ့ပါတယ်နိုဝင်ဘာလ14ရက်နေ့တုန်းကလည်းကြောက်မဲအခြေဆိုင်ခမရ93ရက်နေ့ကလက်နက်ကြီးကြီးပစ်ခတ်လို့ပပုတ်ပင်ခါနောင်ပင်နောင်ပစ်ရွာဖက်ကြရောက်ပြီးအသက်40အရွယ်ရွာသားတယောက်ကြီးစထိမှန်တည်ဆုံသွားခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမြို့တွေမှာညီနောင်မဟာမိတ်3ဖွဲ့နဲ့စစ်ကောင်စီတို့ကြားတိုက်ပွဲတွေပြင်းထန်နေပြီးစစ်ဘေးရှောင်လူဦးရေ4000ကျော်ရှိနေပြီလို့ UN OCHA ကထုတ်ပြန်ထားပါတယ်။
ကချင်ပြည်နယ်ဖားကံမြို့နယ်ဆိုင်းတောင်ရွာမော်ရှန်ရက်ွက်မှာလုပ်ငန်းရှင်6ယောက်ကိုဖမ်းဆီးပြန်ပြေးဆွဲတဲ့တပြပြန်ပြေးဆွဲအဖွဲ့ကိုကချင်လူလာရေးတပ်မတော် KIA ကဖမ်းဆီးနိုင်ခဲ့ပါတယ်အဖွဲ့ခေါင်းဆောင်အောင်ဝမ်နဲ့အဖွဲ့သား20ကျော်ကိုရှင်းရင်ဟိုတယ်ရဲ့ KTV ကနေနိုဝင်ဘာ12ရက်နေ့မှာ KIA ကဖမ်းဆီးခဲ့တာဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်အဲ့ဒီတပြပြန်ပေးဆွဲအဖွဲ့ကစစ်အာဏာသိမ်းပြီးတဲ့နောက် KIA အဖွဲ့ရဲ့နာမည်ကိုအလွဲသုံးစားပြုလုပ်ပြီးငွေတောင်းတဲ့စာတွေဖုံးကနေပေးပို့ချင်းချောက်ငွေတောင်းယူတာတွေလှုပ်ဆောင်တယ်လို့တရခန်တွေကပြောပါတယ်အဲ့ဒီအဖွဲ့ကဖားကံမျိုးရှိလုပ်ငန်းရှင်6ယောက်ဖမ်းဆီးပြီးတင်းပေါင်း4000နဲ့ပြန်လည်ရွေးခိုင်းတဲ့အပြင်ရွှေဆိုင်တွေကိုလည်းဖုန်းမက်ဆေ့ပို့ပြီးချင်းချောက်ငွေတောင်းတာတွေလုပ်တယ်လို့ဆိုပါတယ်
တိုက်ပွဲဖြစ်ပွားနေတဲ့မွန်ပြည်နယ်ကြိုက်မြော်မြို့နယ်ချောင်းနှခွနယ်တဝက်ရှိစာတင်ကျောင်း35ကျောင်းကိုနိုဝင်ဘာလ23ရက်နေ့ကစပီးရာရီပိတ်ထားမယ်လို့ပြည်နယ်ကောင်စီကထုတ်ပြန်ထားပါတယ်။လက်ရှိချောင်းနှခွနယ်မြေကို KNUPDF တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ထားတာကြောင့်အနီးအနားတဝက်ကဖာသိန်း၊ပေါ်လောကုန်း၊မေတီယိုတောင်ကလေးကနလိုကြံတော်ရွာတွေအပါအဝင်ရွာပေါင်း10ရွာထပ်မင်းမှာတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးစစ်တပ်ရဲ့လက်နက်ကြီးတွေရွာတွေကိုကြားရောက်ပတ်ကွဲနေလို့ရွာသားတွေကဘေးလွယာကိုထွက်ပြေးနေရတာပါလက်တလောကျွန်းရွာမွန်ဘုံတော်ကြီးကျောင်းမှာထွက်ပြေးလာတဲ့ရွာသားတွေယာနဲ့ချီပြီးရောက်ရှိနေတယ်လို့စေတနာဝန်ထမ်းအကူအညီပေးနေသူတွေကဆိုပါတယ်
ချင်းပြည်နယ်ဟာခါမြို့နယ်ဖလန်းမြို့တို့မှာခရစ်စမတ်နဲ့နေ့သစ်ကူးပွဲတော်စီစီကာကာမလုပ်ကြဖို့ခရိယန်ကိုင်းပေါင်းဆောင်ဓမ္မအမှုတော်ဆောင်ဖွဲ့တွေကထုတ်ပြန်ပါတယ်ခရိယန်ပါတာဝင်တွေနဲ့နေ့ထူးနေ့မြတ်ဖြစ်တဲ့ဒီဇင်ဘာ25ရက်ခရစ်စမတ်နေ့နဲ့2024ခုနှစ်ဇန်နဝါရီလ1ရက်နေ့တစ်ကူးပွဲတော်ကိုလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေကြောင့်စီစီကာကာနဲ့မလုပ်ကြဖို့အသင်းတော်တွေနဲ့ချင်းပြည်သူတွေကိုခရိယန်ကိုင်းပေါင်းဆောင်ဓမ္မအမှုတော်ဆောင်များအဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ်ပွဲနေ့တွေမှာဖျားကြောင်ရက်ွက်တွေအပြင်ကိုပိုင်အနေနဲ့ဖြစ်စေအသားတွေတက်ပြီးအတူစားတုံးတာတွေဖြစ်စေမပြုတ်လောက်ကြဖို့အိမ်တွေလမ်းတွေနဲ့ဖျားကြောင်တွေမှာအလှဆင်တာမျိုးတွေကအစမလောက်ကြဖို့နဲ့ဖျားကြောင်မှာဝတ်ပြုတ်ကိုးကွယ်တာနဲ့ဆက်ကဆူတောင်းတာလောက်ပဲလောက်ကြဖို့ထုတ်ပြန်ထားပါတယ
်ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းပြည်နယ်မှာချင်းမျိုးသားတပ်ဦး CNF CNA ရဲ့ဦးဆောင်မှုနဲ့ချင်းကကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကမြို့သိမ်းတိုက်ပွဲတွေစတင်လာပြီးနောက်စစ်ရေးနဲ့ကုန်သွယ်ရေးအရာမဟာဗျူဟာကြတဲ့ဖလန်းမြို့နယ်တဲ့ကရီခေါ်ရာမြို့ကိုသိမ်းပိုက်ထိန်းချုပ်လိုက်ပြီးဖြစ်ပါတယ်အဲ့ဒီဘက်ကစစ်ရေးအခြေအနေနဲ့ပတ်သက်ပြီးကိုရောဘက်ကစူးစီးထားပါတယ်
အိန္ဒိယမြန်မာအမှတ်1နဲ့စက်ကုံသွေးစခန်းအခြေဆိုင်ရာနေဆက်မြို့ရေခဒါမြို့ကစစ်ကောင်စီရဲ့တပ်စခန်းနှစ်ခုကိုချင်းအမျိုးသားတပ်မတော် CNF CNA ဦးဆောင်တဲ့ချင်းကကွေပူပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ12ရက်နေ့ညကနေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပြီးနောက်တနေ့နိုဝင်ဘာလ13ရက်နေ့ညနေပိုင်းမှာတပ်စခန်းနှစ်ခုစလုံးကိုသိမ်းပိုက်နိုင်ခဲ့ကြပါတယ်။ဒါဟာချင်းကကွေတပ်ဖွဲ့တွေအနေနဲ့ချင်းတောင်မှာပထမဆုံးအကြိမ်မြို့သိမ်းတိုက်ပွဲစတင်အကောင်အထည်ဖော်လာတာဖြစ်တယ်လို့ချင်းမျိုးသားတပ်မတော် CNA ပြောရေးဆိုခွင့်ရှိသူ slide တစ်နေကပြောပါတယ
်စကောင်စီကိုစပေါ်ရတာအထောက်ပံ့ကြတဲ့ကုန်သွယ်ရေးခဏိုင်းကကုန်သွယ်ရေးမှာဆက်ကြောက်ကြတဲ့လုပ်ဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဝန်ထမ်းတာဖြစ်တဲ့ပြောရရင်တော့ group တွေရင်းချစ်ကျွန်တော်တို့အတွက်လည်းမှတ်မှတ်ပြကြတဲ့မြုပ်ဖြစ်တဲ့အတွက်ကျွန်တော်တို့ဒီကောင်နေတာဖြစ်တဲ့ကျွန်တော်တို့ပထမအဆုံးမြုပ်တင်းတိုက်ပွဲကိုကြိုးလို့ပြပါ
နိုဝင်ဘာလ12ရက်နေ့ကစတင်တဲ့အဲ့ဒီစစ်စင်ရေးမှာချင်းပူပေါင်းတပ်တွေကရီခေါ်တာမျိုးအမှတ်၁ရက်ကွက်တုံကုန်းပေါ်ကစစ်ကောင်စီအထိုင်စခန်းကိုနိုဝင်ဘာလ13ရက်မနေ့ပိုင်းမှာသိမ်းနိုင်ခဲ့ပြီးအမှတ်၂ရက်ကွက်တုံကုန်းပေါ်ကတပ်စခန်းကိုတော့ညနေပိုင်းမှာထပ်မံသိမ်းနိုင်ခဲ့တာဖြစ်ပါတယ်ရီခေါ်တာမျိုးသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဘက်ကဗူမှုတစ်ယောက်အပါဝင်9ယောက်လက်နက်ချအလင်းဝင်ခဲ့ပြီး6ယောက်လောက်သေဆုံးခဲ့ပါတယ်တပ်သား30ကျော်ကတော့အိန္ဒိယဘက်ကိုထွက်ပြေးသွားကြတယ်လို့ slide ထက်နေကပြောပါတယ
်စကောင်စီကကလုံးဘုဒ္ဓဘာဝင်ကလုံးကလည်းချက်တယ်ကျွန်တော်ကောင်းကောင်းချင်းတက်ထားပါတယ်အဲ30လောက်ကတော့ဒီအထက်ကိုခိုးပြီးတော့ဒီအာမတ်ကချင်းက
India နိုင်ငံဘက်ကိုထွက်ပြေးခိုလုံသွားကြတဲ့စစ်ကောင်စီတပ်သား30ကျော်ကို India စစ်တပ်နဲ့ Mizoram ပြည်နယ်ရဲတပ်ဖွဲ့တို့ကထိန်းသိမ်းထားကြပြီးနောက
်နိုဝင်ဘာလ14ရက်နေ့မှာတော့
ရဟတ်ရင်နဲ့ခေါ်ထုတ်သွားကမဏိပူပြည်နယ်မိုးရီမြို့ကတဆင့်တမူးမြို့ရှိစစ်ကောင်စီထံကိုလွှဲပြောင်းအနှံခဲ့တယ်လို့ဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်တိုက်ပွဲကြောင့် Recorder မြို့ဒေသခံပြည်သူအလုံးကတော့ India နိုင်ငံ Mizoram ပြည်နယ်ဇုတ်ခွတ်ထရကြီးရွာတွေကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပြီးစစ်ဘေးရှောင်တွေထဲကအသက်52နှစ်အရွယ်အမျိုးသားတယောက်နဲ့ကြီးကြီးစထိမှန်သေးဆုံးခဲ့ရတယ်လို့အရက်သား10ယောက်လောက်လည်းထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်ခင်ဗျာ
မုံပြည်နယ်စိုက်မယောမြို့နယ်6နှစ်กว่าနေရဲစခန်းနယ်တရားဂိတ်စခန်းကိုတော်လန်ရေးပူပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ23ရက်နေ့နေ့လယ်ပိုင်းလောက်မှာတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်ဒီအကြောင်းကိုတော့ရမင်းကစူးစီးတင်ဆက်ထားပါတယ်
ချောင်းကွနယ်မြေရဲစခန်းနဲ့တရားဂိတ်စခန်းတိမ့်ပိတ်ခံလိုက်ရတာနဲ့ပတ်သက်ပြီးကြိုက်မြော်ရဲစခန်းတာဝန်ရှိသူတယောက်ကအခုလိုပြောပါဗျာ။ချောင်
းကွဆိုတော့တိမ့်မြော်ပိုင်ကအဲ့ဒီတရားဟောပါဟိုဘက်ကတိမ့်လိုက်ပြီလို့ပြောတယ်။အဲ့ဒီချောင်းကွမြောက်ခေစာတင်ကြောင်းရှိရတရားကလည်းလက်နဲ့ကြည့်ကြတော့အပေါက်ကြီးဖြစ်သွားတော့အစိုးရကလည်းအတွားလာရီအောင်တော့ကတော့သူတို့ကပိတ်ထားရမှာနော်။ဟိုဘက်ကတိမ့်လိုက်ပြီလုံးဝပိတ်သွားပြီဘာလာလို့မရဘူ
း။အထရာမြေပေါ်ကချောင်းကွတရားနဲ့ရဲစခန်းတွေကိုတော်လှန်ရေးပူပေါင်းတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်15ယောက်နေပါလက်နက်ချခဲ့ပြီးချောင်းနှခွပတ်လက်နီနာသွားရွာတွေကိုတော့စစ်ကောင်စီကလက်နက်ကြီးတွေနဲ့အဝေးကနေလှမ်းပြီးပစ်ခတ်နေတယ်လို့လည်းပေါ်လောရွာသားတယောက်ကမွန်ပါတာနဲ့အခုလိုပြောပါဗျာကိုမနန
်လည်းတော့ပါဗျာချောင်းနှခွကတ
ော့ချောင်းနှခွမှာတော့ဗမာစစ်သားတွေလုံးဝမရှိတော့ဘူးအားလုံးလက်နက်ချကုန်ပြီးမုံလဲနှစ်နိုင်ကျော်လောက်မှာရဲစခန်းနဲ့တံတားကိုတော်လည်းတက်ဖွဲ့တွေတင်ပိုင်နိုင်ခဲ့တယ်ဒါပေမဲ့တတိထားနေရတယ်အဝေးကနေဗမာစစ်တပ်လက်နက်ကြီးတွေနဲ့လဲလန်းပစ်နေတာအတန်အကျယ်ကြီးကြားရတယ
်ချောင်းနှခွကြေးရွာနီးကဖားတိန်ကန်းနာနဲ့ပေါ်လောရွာတွေဘက်ကိုစစ်ကောင်စီရဲ့တပ်လေကြောင်းပစ်ခတ်မှုတွေမှာပေါ်လောရွာကကလေးနှစ်ယောက်တေဆုံးခဲ့ရပြီးနေအိမ်တွေနဲ့ထိခိုက်ပျက်စီးတာတွေရှိခဲ့တာပါချောင်းနှခွစခန်းအပြင်ရှမ်းမြောက်နဲ့မြမပြည်နှာမှာမဟာမိတ်တပ်ဖွဲ့တွေစခန်းသိမ်းတိုက်ပွဲတွေဆင်နွှဲနေနိုင်တာဖက်စစ်အာဏာစနစ်ကိုဆုံးသတ်တော့မဲ့အခြေအနေဖြစ်တယ်လို့လည်းတမတော်ရရှိအောင်နိုင်ငံရေးသမားဗိုလ်ကြီးနေမျိုးစင်ကအခုလိုသုံးသပ်ပါတယ်
။မွန်ပြည်နယ်မှာ6နှစ်ခွာရဲစခန်းအထိတင်ခံလိုက်ရပြီ။ချင်းပြည်နယ်မှာနော် RIT တပ်စခန်းတွေတင်ခံလိုက်ရပြီ။ရခိုင်ပြည်နယ်မှာချင်းခါလီအပါဝင်အရေးကြီးတဲ့ဒုံးတပ်ဖွဲ့စခန်းတွေတင်ပတ်ခံလိုက်ရပြီ။ရှမ်းမြောက်ကတော့အထွေထူးပြောစရာမလိုဘူး။ကွန်လုံရွာမှုအီမီထွန်စခန်းလုံးဝပျက်စီးဆုံးရှုံးသွားပြီကျွန်တော်တို့နိုင်ငံကို290ကြာအုပ်စီးရက်ဆက်ခဲ့တဲ့ဖက်စစ်အာဏာရှင်စနစ်ကြီးရဲ့ညီကုန်းအဆုံးသက်ခြေနေတွေဖြစ်သွားပြီ
နိုဝင်ဘာလ23ရက်နေ့ကကြိုက်မြော်မြို့နယ်6နှစ်ခွာရွာတဲကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အား90တဲက23ရောက်လက်နက်ချညှပ်ခံခဲ့တယ်လို့လည်းမြို့သားညီညွတ်ရေးဆိုရ NUG ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
။ရခိုင်ပြည်မှာတရက်တာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲစစ်ကောင်စီတပ်စခန်း40နီးပါးဆွန့်လွတ်ခဲ့ရပါတယ်။လက်ကော်မြို့မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်နိုဝင်ဘာလ14ရက်တရက်တည်းမှာပဲအရက်သား14ယောက်ထိမှန်သေဆုံးခဲ့ပါတယ
်။ဒေါ်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီသားကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပ
ါ။ဆရာနာသိမ့်ပြီးမှာတိုင်းရင်းဒေသမျိုးစုံကိုတိုက်ပွဲတွေပြန့်နှံ့လာတာနဲ့ဒုက္ခတွေရောက်နေကြတာကိုအပတ်စဉ်တိုင်းရင်းသတင်းစဉ်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ပါအပြစ်ရဲ့စာချုပ်နဲ့အလှဲ့အပတ်ဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်လွန်ခဲ့တဲ့လကကျင်းပတဲ့အပြစ်ရဲ့စာချုပ်ရှင်းနှမြောက်ခန္ဓာတက်ရောက်သူတွေဟာမိမိတို့ဘဝရည်တည်ရေးအတွက်စစ်ကောင်စီနဲ့ဆက်ဆံနေကြတာဖြစ်ကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့အတူပြောပြထားတာကိုသုံးသက်ထားတာကိုတဝါဒီနာဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ရှင်အာနာသိမ့်ပြီးတဲ့အခါမှာအာနာတိမြင့်ရေးအတွက်ရင်းချမ်းရေးဆွေးနွေးတာဟာဗမာတပ်ရဲ့ဓလေ့တုံးစံလိုဖြစ်နေပါလေဆွေးနွေးချိန်မှာအပြစ်ရထားတော့အလှဲ့အပလုံနိုင်တာကြောင့်ဆွေးနွေးပွဲပြီးတဲ့အခါမှာလက်နက်ကင်တပ်ဖွဲ့အချို့ကွဲပြဲသွားတဲ့အစီအလာရှိပါတယ်အပြစ်ရဖို့မရည်ရွယ်ပဲရင်းချမ်းရေးဆွေးနွေးပွဲကျင်းပတာတွေများလာပါပြီသမရဦးသိန်းစင်ဆိုရကအပြစ်ခတ်ရဖို့စိတ်ကူးပွေရာရှိပေမဲ့စစ်တပ်ကတော့အပြစ်ရစာချုပ်ကို ကိုကျော်အတွက်အကြောင်းပြုတာဆက်ဝင်စားပါတယ်ရှေ့ကောင်စီရဲ့အပြည့်အစုံနှစ်လေကဏ္ဍအားလက်ဝဲဖြစ်ပါတယ်အခမ်းအနားတက်တဲ့ခေါင်းဆောင်ချုပ်ကိုစစ်ကောင်စီဥက္ကဋ္ဌကမနစ်ကလေးကဂုံလူဆောင်ဖွဲ့တွေချင်းမြစ်ထားပါတယ်ကေအန်ယူဥက္ကဋ္ဌဟောင်းစောမူတူစေဖို့ပီအန်အိုပေါ်နယ်ကခွန်ဥက္ကအာစီအက်စ်ကဗိုလ်ချုပ်ရွတ်စ်မွန်ပြည်စစ်ပါတီကနိုင်ရွှေကျင်းနဲ့နိုင်တော်မွန် ALPကခိုင်ဆိုးနိုင်အောင်စတဲ့ပုံကူတွေဝနကျော်တွင်ဘွဲ့ရရှိကြပါတယ်ဘွဲ့ချင်းမြင့်ခံရသူတွေဟာတလုံးတခဲတဲ့ချင်းမြင့်ငွေနဲ့လက်စင်ရငွေစတာတွေကိုခံစားရမယ်လို့ဆိုပါတယ်အမြင့်ဆုံးဘွဲ့ကတော့စစ်ကောင်စီဥက္ကဋ္ဌကသူ့ကိုယ်သူပြန်ပေးထားတာမို့အခြားဘွဲ့တွေဟာလက်အောက်ခံဘွဲ့ဖြစ်နေပါတယ်
အပြည့်အခမ်းအနားတက်တဲ့အဖွဲ့တွေဟာရည်ရွယ်ချက်နဲ့အကျိုးစီးပွားခြင်းကွဲပြားကြပါတယ်အဖွဲ့ငယ်တွေအဖို့ဆက်လက်ယက်တီနိုင်ရေးဟာအရေးကြီးတာမို့စစ်ကောင်စီနဲ့မွေမသေးဒုံမကျိုးပုံစံမျိုးနဲ့ဆက်ဆံနေကြတာလို့ပို့အုပ်အဖွဲ့နာယကခွန်ဥက္ကာကပြောပြပါတယ်အဖွဲ့ငယ်တွေရဲ့လုံခြုံရေးစီးပွားရေးနဲ့ယက်တီရေးဟာစစ်ကောင်စီနဲ့ဆက်ဆံနေတဲ့အတွက်ပြောဆိုဆွေးနွေးဖို့ဆက် စီအရဖွင့်လှစ်ထားတဲ့ဆက်ဆံရေးယုံတွေဟာဖအံမြဝီဒီတဝဲမှာရှိနေပြီးလှုပ်ရှားရှိတာတွေလုပ်နေကြတဲ့အတွက် NCA ပြက်ပြက်တယ်လို့မပြောနိုင်ဘူးလို့ဆိုပါတယ်စစ်ကောင်စီကလည်းအာနာသိမ့်ပြီးနောက်ပိုင်းဆွေးနွေးပွဲ88ကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ် RCS ရှမ်းပြည်ပြန်လည်ထူထောင်ရေးတပ်ကတော့စစ်ကောင်စီနဲ့နားလည်မှုယူထားပုံရပါတယ်
ခန္ဓာမှာအကြီးဆုံးနဲ့အထူးခြားဆုံးသီးသန့်ထိုင်ကုန်မှာစစ်ကောင်စီဥက္ကဋ္ဌတဦးတီထိုင်နေတာကိုကြည့်ရင်စစ်ကောင်ဆောင်မှာတန်းတူရည်ရွယ်စိတ်မရှိတာထင်ရှားတယ်လို့အေယာဝတီဆောင်သားမှာပေါ်ပြပါတယ်ဦးသိန်းစိန်နဲ့ဒေါ်အောင်ဆန်းစုကြည်လက်ထက်မှာကျင်းပတဲ့ NCA အခမ်းအနားတွေမှာကောင်ဆောင်အားလုံးဟာတက္ကန်ဒီထိုင်ကြပါတယ်ရှင်းနေမြောက် NCA ပွဲမှာတော့စစ်ကောင်ဆောင်ဥက္ကဋ္ဌထိုင်ကုန်ဟာအကြီးဆုံးသီးသန့်ထိုင်ကုန်ဖြစ်နေတာကြောင့်အခမ်းအနားတက်သူတွေဟာရှစ်ကောင်းဆောင်ရဲ့နောက်လိုက်လူဖြစ်နေပါလေပြည်သူလူထုနေထိုင်တဲ့ကျေးရွာတွေကိုမီးရှို့ပြီးလေကြောင်းကဘုံကျဲနေတုန်းမှာအပြစ်ရအခမ်းအနားကျင်းပတာဖြစ်လို့လှဲ့ွက်လူဖြစ်နေပါလေ
စစ်ကောင်းစီဥက္ကဋ္ဌဟာ NCA အခြေခံမူကိုချိုးဖောက်ပြီးအရှက်မရှိနှစ်ပတ်လည်အခမ်းအနားကျင်းပတာဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတကဆိုပါတယ်ဆရာနာသိမှုကိုစန့်ကျင်တဲ့လက်နက်ကင်အဖွဲ့တွေကတော့ NCA အပြစ်ရစာချုပ်ကိုစစ်ကောင်စီဖျက်ဆီးလိုက်ပြီလို့သတ်မှတ်ထားကြပါတယ်။ဒါကြောင့်မိမိဖျက်ဆီးလိုက်တဲ့အပြစ်ရစာချုပ်ကိုအခမ်းအနားကျင်းပပြီးဂုံပြုနေတာဟာမင်းအွန်လိုင်းရဲ့လှည့်ကွက်တွေကိုချီးမွမ်းသလိုဖြစ်နေတယ်လို့သုံးသပ်သူတွေရှိပါတယ်။အဲ့ဒီအခမ်းအနားတက်ရောက်သူတွေဟာမိမိတို့ရဲ့ရက်တီရေးနဲ့အကျိုးစီးပွားမြင့်တင်ရေးအတွက်စစ်ကောင်စီနဲ့တဟဇာတာဖြစ်ဖို့ကြိုးပမ်းနေကြသူတွေသာဖြစ်တယ်လို့ဆိုပါတယ်စစ်ကောင်စီရဲ့ NCA အလှည့်အပတ်ကိုနိုင်ငံသားအလှူရှင်တွေလက်မခံကြတဲ့အတွက်အရင်လိုအလှူငွေရဖို့အလားအလာမရှိတော့ပါဘူးဒါပေမဲ့အပြစ်ရပွဲစားတွေကတော့မျှော်လင့်နေတုံးဖြစ်ပုံရပါတယ
်စစ်ကောင်စီကပြည်တွင်းစစ်မှာအရေးတာဖို့အခွင့်အလမ်းနှဲပါလာပေမဲ့စစ်ကောင်စီနဲ့ဆက်စမ်းမှသာမိမိရဲ့နိုင်ငံရေးဘဝရပ်တည်နိုင်မယ်လို့ယုံကြည်သူတွေဟာအပြစ်ရညီလာခံကိုတက်ရောက်ကြပါတယ်ဆရာနာရှင်စနစ်ဟာထာဝရအမြဲတမ်းတည်ရှိနေမယ်လို့ယုံကြည်သူတွေဖြစ်တဲ့အတွက်အာဏာရှင်ရေးတဲ့တည်သောနဲ့တီးလုံးတီးခွဲအတိုင်းကပြနေကြပါတယ်ရှစ်ကောင်စီရဲ့လေကြမ်းတိုက်ခတ်မှုနဲ့မီးရှို့ဖျက်ဆီးမှုကြောင့်စစ်ပြေးဒုက္ခတွေတွေတန်းချီရှိနေပေမဲ့ရှစ်ကောင်စီနဲ့ဆက်သွယ်တာဟာ NCA အပြစ်ရစာချုပ်မပြတ်ပြဲကြောင်းပြတ်တာဖြစ်တယ်လို့ဟုတ်ကောင်းဆောင်ခွန်အောက်ကာကယုံကြည်ပါတယ်ဟုတ်ပါလိမ့်မယ်ရှစ်ကောင်စီပေးတဲ့ဘွယ်ဓုဂုံဓုတွေကိုလက်ခံရယူပြီးမိမိတို့ရက်တရေအတွက်နားလည်မှုနဲ့အပေးအယူလှုပ်ထားသူတွေဟာအပြစ်ရစာချုပ်ကိုပြက်ပြယ်ပြီးလို့ပြောနိုင်တဲ့အခြေအနေမရှိပါဘူးအကြောင်းကတော့အပြစ်ရပြက်ပြယ်တယ်လို့ပြောတာဟာသူတို့ဘဝလည်းပြက်ပြယ်သွားပြီဆိုတဲ့သဘောဖြစ်နေလို့ပါပဲဒါကြောင့်စစ်ကောင်စီရဲ့လက်နက်ကင်တွေဟာအပြစ်ရကိုအမျိုးမျိုးလှည့်ပတ်ပြီးအဓိပ္ပာယ်ဖွင့်ဆိုနေကြတာဖြစ်ပုံရပါတယ်ခင်ဗျာ
NCA အပြစ်ရစာချုပ်နဲ့လှည့်ွက်အလှည့်အပြောင်းအကျိုးစီးပွားတွေကြောင့်ဥအောင်ခင်မြမရဲ့သုံးသက်ချက်မှာ တဝါကြီးနားဆင်ကြည့်ရှုခဲ့ရတာပါ။အဲ့တော့မကြာခင်မှာကျမ်းမာရေးကဏ္ဍလာဖို့ရှိသေးတာမို့ဆက်ပြီးတော့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ။ကျွန်တော်တို့ဒီနေ့စပိုင်းဆိုင်ရာချုံရင်ကျွတ်စက်တိုက်ရှိခဲ့တာကြောင့်အစီအစဉ်တွေရှင်းအောင်ဖြစ်ခဲ့ရမှုတွေအားလုံးနဲ့မှာယွင်းခဲ့တာတွေအားလုံးတဲ့အနှွေးညွတ်တောင်းပန်ပါတယ်။အဲ့တော့ကျွန်တော်တို့ Washington DC မြို့တော်ကနေပဲလိုင်းဒိုမီတာ1925 32တို့အပြင်ဒီ VO ရဲ့ Facebook website နဲ့ YouTube ကနေပဲတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းည7:00နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကြမ်းမာရေးကဏ္ဍပါ။ဒီတစ်ပတ်မှာတော့ Vaping လို့ခေါ်တဲ့ဆီလင်းငွေရှူတာရဲ့အန္တရာယ်ကိုပြောပြထားပါတယ်။ဒီဆီလင်းငွေရှူတာကြောင့်အသက်ရှူလမ်းကြောင်းနဲ့အဆုတ်ကိုထိခိုက်တာအပြင်တခြားကြမ်းမာရေးအန္တရာယ်ကြီးတွေလည်းရှိတယ်လို့ကြမ်းမာရေးကြွမ်းကျင်သူတွေကသတိပေးနေပါတယ်။ဘလိုအန္တရာယ်ကြီးတွေပါလဲ။ဘာကြောင့်ဒီလိုအန္တရာယ်ရှိရတာပါလဲ။ဒီကြောင့် Health Digest ကျန်းမာရေးနဲ့ဆေးပညာကြားနဲ့အငိမ့်စား Editor ချုပ်နဲ့မြန်မာနိုင်ငံတက်ကပြည်သူ့ကျန်းမာရေး Foundation အလုံးမှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထွေးအများသိကြတဲ့ဒေါက်ထွေးဆေးမန်းကိုကျွန်တော်ပဲမေးမြန်းထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
โอเคดร.ติมองทรีดร.เซมันครับเนี่ยเราเวทดอกเตอร์เวทปิงလို့ခေါ်တဲ့ဒီဆေးလိငွေရှူတာစတင်ခဲ့ပုံနဲ့ဆေးလိလူပဲအနေနဲ့များအန္တရာယ်ရှိတာကိုရေပွေးရပြီးခဲ့တဲ့တစ်ခေါက်ကပြောပြီးမှာဒီတစ်ခေါက်တော့ဆရာကြီးဘလူးအသေးစိတ်အန္တရာယ်ရှိတာကိုဆက်ပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းကမ္ဘာကြီးက secret တွေမှာတော့ဒီဆေးလိငွေကိုယ်ကမှာ chemical ရဲ့ control တော့ပါတ
ယ်ဒါတို့ပစ္စည်းတွေပါဆရာနော
်ဟုတ်ပါတယ်အဲဒီမှာကတ်မီယမ်တို့ကတိကတိစင်တာဒီပနညာလို့ပါလေဒီခွသိပင်းဖေဗာမှာကြတော့ဒီရောအလောက်မများဘူးသူတော်လဲဒီတော့ကျွန်တော်တို့ပါသေးရမယ်ဒါပေမဲ့ဒီကောင်လည်းများပါပဲအဲ့တော့ဒီနီကိုတင်ရဲ့ effect ကြောင့်အများဆုံးကတော့တက်ရှင်လမ်းကြောင်းတွေအဆုတ်တွေဒုက္ခပေးတယ်သူတော်နှုံးသူတော်တွေကျင်းပေးတယ်တောက်ပြာခေါင်းရောပါဘူးလေဆုတ်မှာဆိုလို့ရှိရင်နောက်ဆုံးဆုတ်ကင်စာဖြစ်ပြီးဖြစ်အောင်ပေးနိုင်တယ
်ဟုတ်ကဲ့ဆရာနောက်ရောဒီစိတ်တောက်တဲ့အန်ဒီရဲ့နဲ့ဒီဆီလင်းငွေရှူတာကဘလို့ကွာတာရှိတယ်ဆရာကြီ
းနည်းနည်းလေးကွာရှိတယ်ဖိတ်လုပ်ဝင်ရမှုရအာခေါင်ထဲကိုထည့်ရရောက်တဲ့တော့အာခေါင်ပူရားတယ်မြေကြောင်းရားတယ်မြေကြောင်းနာတယ်ချောဆိုးတယ်လက်စုကျက်တယ်အသက်ကြီးတာလည်းအတူတူပဲဒါအပြင်ပူဆိုးတာဒီ flavor ဆိုတာဟိုအနက်အရတာကိုခေါင်းအောင်လုပ်တဲ့ပစ္စည်းရအဲဒီဟိုက်လေးခေါ်တော့မဟုတ်လေဒီလိုမှပါတဲ့ chemical တစ်မျိုးက
ဓာတ်ပစ္စည
်းနော်ဟုတ်ကဲ့ဒီ powder ဆေးမှာသုံးတဲ့ပစ္စည်း chemical တွေပါတယ်အဲတော့ဒီကောင်ကကန်ဆာချစ်ဖို့ကအားပေးတယ်။ဒါကြောင့်ဒီဖေဗာလုပ်ခြင်းဟာပူတော်မှကန်ဆာဖြစ်စေတဲ့နဲ့ဒီထားမှာပူတော်များတဲ့လူတော်ကျွန်တော်အောင်ပြောချင်ပါတယ်။သို့တော့ဒါကဘာဒီကောင်ဘေးဘင်းစပြီးတော့ပြင်ကျဲတာနှစ်ပေါင်းအိတ်အများကြီးတော့မကြာသေးဘူးလို့တော့ဘေးဘင်းသက်သက်ပဲလုပ်တဲ့လူတွေရဲ့ဒီစတာတွေကတော့နှစ်အများကြီးမလုပ်ရသေးဘူးပေါ့ဒီတော့ဆက်ရှိအများကြီးတော့မလုပ်ရသေးဘူး။သို့တော့ကျောင်းနိုင်တာကတော့နီကိုတင်ကတော့အတူတူပဲပါနာဖြစ်တဲ့ကြောင့်ကျန်းမာရေးထိခိုက်မှုကတော့ဒူတော့ဒီပါလောက်ကိုကြိုးတမ်းပါတယ်။မင်းရဲ့ပပလောက်ပဲကွာပါတယ
်ဟုတ်ကဲ့ဆရာနောက်ဒီဘေးကလူတွေကိုထိခိုက်နိုင်တဲ့အနေအထားရောဆေးလိမ့်နဲ့ကွာသေးလားဆရာ
ဆေးလိမ့်ငွေကသူကိုယ်တိုင်တောက်လို့ရှိရင်သူ့ကိုဒုက္ခပေးတယ်ဒါကလူတိုင်းသိတယ်ကျွန်မကြီးသို့တော့ဒီသူတောက်လိုက်တဲ့ဆေးလိမ့်ငွေတွေကဒီကိုယ်ရှင်ဘေးမှာမှရှိတဲ့လူတွေအဆင်နာဆေးလိမ့်ငွေရှိရတာပေါ့သူကလည်းဒီသူခါသလိုပဲခါမယ်သူ့လောက်ထရက်ကြီးမခါတော့လေသူလည်းနှစ်ချီလာနှစ်ဖြစ်တော့လို့ရှိရင်ဘေးနောက်ရှိတဲ့ကလေးရဲ့ပြည့်ပြည့်လူကြီးရဲ့ဆီရဲ့ကြောက်ကြမင်းကကိုဝင်တဲ့ဒီဝက်ငွေရရောက်နိုင်ပါလေအဲကွန်ကားနေလုံးဘေးကိုင်းလို့ပူဆိုးရတယ်။ဟောကောင်ကငွေတွေကတောင်းနေရပါ။ဆေးလိပ်ငွေလောက်တော့ဒီဖေဗာတွေကအများကြီးမပြတ်ပေမဲ့လည်းပြတ်မှာလေ။အနည်းနဲ့များပြတ်မှာလေ။ဒီမှာထိုင်နေကြတဲ့လူတွေဟိုအတူတူဘာရတော့ကနေရဲဆိုတော့တက်ထိုင်ကြတယ်ညားပါလေ။ဒီငွေတွေကအခန်းထဲမှာမမြင်ရဘူးလေပြတ်နေတယ်။အဲတော့အခန်းထဲမှာတောက်တာဆေ ိမွေးတော့ smoking တော့မစိုးပေမဲ့လေသူကပေးနိုင်တဲ့ဘေးတစ်ခုကျတော့သိမကွာဘူးလို့ပြောလို့ရပါတယ်
ဟုတ်ကဲ့ဆရာဒီတော့ဒီဘေးကလူတွေဆီလင်းငွေအန္တရာယ်ရှိတာအတွက်ဘယ်လိုအကြံပြုရှင်လဲဆရာ
ဆီလင်းငွေကျွန်တော်တို့ကင်းစင်ဇုံတွေဆိုတာအခုတချို့နေရာတွေမှာတတ်မှတ်ထားပါဆီလင်းပေါ်တဲ့နေမျိုးပေါ့လေလုံးဝတတ်မှတ်ထားပဲဆီတောက်ချင်လူရဲ့အခွင့်အရေးရပါတော့လူကကိုတောက်ချင်တောက်လို့ရတယ်ဘို့တော့ကိုတောက်တဲ့ဆီလင်းငွေဒီခါလေးကိုထိခိုက်လို့မရပါဘူးအဲ့တော့ဥပေရလူတားထားတဲ့ဆိုရင်ဆီလင်းကင်းစင်ဇုံလို့တတ်မှတ်ထားတဲ့နေရာတွေအများပြည်သူနဲ့ဆက်ဆိုင်တဲ့နေရာတွေမယုတ်စီယုံနေပြပတ်စုံနေခေါ်ခမ်းမာတွေအေးခမ်းမာတွေ transport ရထားပေါ်လေးရင်ပေါ် demonstrate ဒီစိတ်ဆက်ရှိပြီးပေါ်အဲ့ဒါဒီမှာမတော့ဘူးတမ်းညပြတာဖြစ်ပါတယ်ဒါတော့တချို့ကကြတော့အဲ့ဒီမှာ designated smoking area ဆိုပြီးဆီလေးတောက်လို့ရသောနေရာဆိုပြီးအခန်းလေးတွေကပ်ပြီးလုပ်လို့ရတယ်ဆိုပြီးတော့ဥပဒေမှာလောက်တာလေးရှိတဲ့အတွက်ကြောင့်တချို့နေရာတွေကဆီလေးကရှိနေပါသေးတယ်ဒါတော့ဒီ green နေနေမှာဆီလေးကြီးကင်းစင်ဇုံဆိုတာမြင်းရဲ့အနီးနားမှာရှိသောဒူနဲ့ခရစ်တော့ပြာအနည်းဆုံးပြေ30กว่าပါမယ်အဲ့တော့ခရစ်တော့ချင်းမိမိရဲ့ပြေ30ကျော်မှာအထားသူလူမရှိရင်ကမိမိပါတော့ကော့လာငါဖြစ်ချင်းဖြစ်နာခံမယ်ခရစ်တော့လို့ရပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအန်ဒီရရှိအောင်မလား
ဟုတ်ကဲ့
ဆီလင်းဝင်ရှိတာကြောင့်ပေါ့နော
်အန်ဒီကတော့ဒီမှာပေါ့လေကျွန်တော်တို့များလည်းပြောပြပါပြီဒီဆီလင်းရောဖေးရဲ့ကြီးထွက်ပစ္စည်းသုံးဆဲမှုပေါ့လေကျွန်တော်မြန်မာနိုင်ငံသလိုချင်းတော့ကွန်ဆာတာပေါ့လေအဲကွန်ဆာတာလည်းဒါဖေးရဲ့ကြီးသုံးဆဲမှုပါပဲနောက်တကဆီလင်းတင်မကဘူးไปซีดาနောက်တကရှိရှားတို့ပျောင်းရေချောင်းရှူတာတို့နောက်တော့အစုအဝေးနဲ့အခန်းထဲမှာလေရှိရှားစုပေါင်းပြီးစုရတာပြောရတယ်အဲ့ဒါတွေကလည်းဒီနေနေရှူတာတွေပါပဲဒါဆီးတော့ကျင်းနေအတူတူပါပဲဟောဒီ easy clear နဲ့ vapor နဲ့ vape လုပ်တဲ့ပစ္စည်းနဲ့ပတ်သက်ဒီအကုန်လုံးဒီပစ္စည်းတွေကိုအခုခေတ် terminology ပေါ့လေနောက်ဆုံ
းအခေါ်ပါပါဆန်
းเนาะဟုတ်ကဲ့ဟိုကျွန်တော်တို့ခေါ်တတ်မှာရေးပွဲအပြည့်ဆိုင်ဟာဖြစ်ကြည့်ပစ္စည်းသုံးဆုံးထိချိုရေးမှုပေါ့ဖွဲ့ပေါ့လေအဲ့အဖွဲ့ဝင်နိုင်ငံတွေကနေပြီးတော့အားလုံးချုံမှုပြီးတော့စကားလုံးပြောလိုက်ပါလေ ESD လို့အတူတောက်ခေါ်ပါလေ Electronic Smoking Devices လို့ခေါ်ပါလေဒါအမှန်ကန်ဆုံး Terminology ပေါ့လေ Electronic Media အချင်းဖိလိတောက်တိုင်တော့ပစ္စည်းများပေါ့ ESD Electronic Smoking Devices လို့ခေါ်ပါလေ
ဟုတ်ကဲ့ဆရာဒီ Selling Way ရှိတဲ့ပစ္စည်းမှာရောသတိပြုတဲ့အန္တရာယ်ရှိသေးလားဆရာ
ဒီဖိလိ company တွေကအခုဘာလှည့်လာလဲဆိုတော့တကယ်ပါလုံးမှာ young people တွေပေါ့ teenage တွေနဲ့ or young adult တွေပေါ့
ဆယ်ကျော်သက်တဲ့လူငယ်တွေပေါ့ဆရာနော
်ဟုတ်ကဲ့ adolescent ပေါ့အဓိကတော့အဲ့ဒီကလေးတွေကိုအရွယ်တွေကိုသတ်မှတ်ထားပြီးလုပ်တာလေအားလုံးသိရတဲ့အပိုင်းဒီခေတ်ကလေးတွေကဟို electronic device တွေရန်စိတ်ဝင်စားကြတာလေသူအဆောင်လေးတွေဆိုလို့ချင်းအခုဒီ ESD တွေကပုံစံမျိုးနဲ့တချို့ဆေးရံပုံစံဘောပန်လို့ဖောင်တင်လို့ပုံစံတချို့ကျတော့ memory stick လို့ဟာမျိုးလေးတိတိလေးအပြားလေးတွေနဲ့အဲ့ချစ်ပြောင်းလာတော့တချို့ဆိုရင်အဲ့ဒါလေးကိုလဲရင်းမှချိန်လာတော့ပိုဖက်ရှင်လေးတော့ပြင်နေပြီလေ
ဟုတ်ကဲ့ခင်မိတယ်ပါဆရာနော
်အဲ့ခင်မိတယ်ပေါ့ဒါလေးတော့မှခင်မိရလို့ထင်အောင်ကလေးတွေကိုစိတ်ထဲဟိုပေါ့လေသူတို့ရဲ့ဒီ PR ဆိုပေါ့သူတို့အချင်းချင်းအဲ့ဒီဟာကိုမြင်လို့ရှိရင်သုံးဆွဲချင်းပြီးပေါ့လာအောင်တကယ်တော့ကူးဆက်တာပေါ့လေနောက်တော့ဒီ device ကလည်းပုံစံလေးအမျိုးမျိုးနဲ့ထုတ်တယ် design color လေးတွေနောက်အရောင်ကအစလပ်ပါကလေးတွေဆွဲထုတ်နိုင်တဲ့ဟို attractive ဖြစ်တဲ့ color တွေသုံးတယ်နောက်ဒီ cartridge လေးတွေပေါ့လေအစားထိုးရတဲ့ထဲထဲမှာထည့်ရတဲ့ liquid ထည့်တဲ့အရေးဘူးလေးဆိုရင်လှလှသွားလေးပိုင်းအောင်လေးဟာစိတ်တော့ကိုပဲအစားထိုးဖို့လေအပူပေါ့ဒီကစီစံအပူလိုပေါ့လေဒါလဲလေတက်တာအဲ့ဒါလေအမျိုးမျိုးအားဒီကတက်တဲ့ချောကလက်တောက်မှာကွာအနောက်ကကျရင်တော့လက်ဖက်နာအရေးလေးတောက်မှာကွာအဲ့လိုမျိုးလေးလုပ်လို့ရတယ်နောက်တကအဲ့ဒီ electronic smoking device တွေကိုပဲကလိလို့ရတယ်ဆော့လို့ရတယ်ဟာအငွေ့အားကြီးထွက်အောင်လုပ်လို့ရတယ်နည်းနည်းပဲထွက်အောင်လုပ်လို့ရတယ်ခက်ပြင်းကြီးချူရင်လည်းဆိုရင်ခက်ပြင်းလုပ်လို့ရတယ်အဲ့ဒါလေးလည်းချက်ဆော့လို့ရအောင်လည်းအပူပစ္စည်းတွေရောင်းလာမှအများကြီးပဲเนาะအဲ့ဒါလေးလည်းတွေ့ပြီးဝေးလို့ရှိရင်ဆက်စားတားကုန်တာပေါ့လေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာဖေးဘင်းဆီလင်းဝေးရှူခြင်းရဲ့အန္တရာယ်ကြီးတာကိုကျွန်တော်ပြပြတဲ့ချက်မကြီးမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ဒီလွိုက်ကော်မြို့သိမ်းတိုက်ပွဲတွေဆက်ဖြစ်နေခြင်းတောင်းဆိုချက်ပါဒီလွိုက်ကော်နဲ့ဒီမော့ဆူဘက်တိုက်ပွဲတွေဆက်ဖြစ်နေခြင်းကင်းဒီတော်လင်းအင်အားစုတွေကစစ်ကောင်စီတပ်တွေအနေနဲ့အချိန်ရှိတုန်းလက်နက်ချပူပေါင်းဖို့ကြေညာလိုက်ပါတယ်ကိုရနိုင်ပြပြပေးပါအောင်ခင်ဗျာ
နံပါတ်16ရက်ဒီကနေ့နေကင်းမိုင်းလောက်ကလွိုက်ကော်လေးစိတ်ဖက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လွိုက်ကော်မြို့ကစစ်ရှောင်းတွေကိုကူညီပေးနေတဲ့တန်ဃာတော်တစ်ပါးက VOE ကိုပြောပါတယ်
အဲ့ခုလေးကဆန္ဒမနဲ့လာတော့အရင်ကွင်းဖက်ဖြစ်တဲ့ဟဲ့လေးကနေတက်ခါဖြစ်ကြတယ်အဲ့ဖက်ကြတော့မှတ်သားခုလေးကဆန္ဒမနဲ့လာတော့ခုသားလိုက်နေနေမနေ့ကတည်းကလုံးနေနေဒီနေ့လည်းနေနေဘာလို့လဲဆိုရင်လေရင်နဲ့တော့ခုဖက်တဲ့အဲ့ကနတန်ထောက်တာနဲ့ဒီကအချင်းလိုက်ဘုံမကြည့်နေရတယ
်ဒီလေးလုံးစစ်စင်ရေးစတင်လိုက်တဲ့နိုမ17ရက်နေ့ကနေ15ရက်နေ့မနေ့ညနေပိုင်းအထိစစ်ကောင်စီတက်နဲ့ကရင်တပ်ပေါင်းစုတို့ကြား နှစ်ဖက်ပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ပွားနေတာပါမနေ့ညပိုင်းမှာလက်နက်ငယ်တွေနဲ့ပစ်ခတ်တာတိတ်မကြားပေမဲ့လက်နက်ကြီးနဲ့ပစ်ခတ်တာရောလေနဲ့ပစ်တာတွေတောက်လျှောက်ကြားနေရသလိုဒီကနေ့မနေ့ဆောပိုင်းမှာလွိုင်ကော်ကနေဘေးလွတ်ရာကိုတိမ်းရှောင်နေသူတွေရှိတဲ့နေရာမှာလက်နက်ကြီးကြပြီးပောက်ခွဲလို့ထိခိုက်မှုတွေရှိတယ်လို့လည်းဆရာတော်ကပြောပါတယ
်မနေ့9နိုင်လောက်ပြည်သူတွေရေဒီကနေ့ကျောင်းစစ်ခန့်နဲ့ထွက်တိုင်းကနေလက်နက်တော်အမျိုးကြီးတောင်ရည်ကိုထွက်တာအဲ့ဒါထွက်တဲ့ချိန်ကဖြီးဆိုတော့ကအမျိုးကြီးကျောင်းပေါ်နဲ့ဖြတ်သွားတာတော့ဖြတ်သွားပြီးအဆင်မှဒီပောက်ခွဲဆိုတော့အဲ့ဒါအဲ့မှခိကြမှာတကယ်တော့ဒီလိုထွက်တယ်ပေါ့နော်ထွက်တယ်မှထိရကျော်တာပဲ
ထိခိုက်သေးဆုံးမှုဘယ်လောက်ရှိတယ်ဆိုတာတော့အသေးစိတ်မသိရသေးဘူးလို့လည်းပြောပါတယ်ကင်းဒီလူခွေအဖွဲ့တီထောင်သူကိုပညာကတော့လုံမ14ရက်နေ့အထိဆိုလက်နက်ကြီးလေရင်ဘုံကျဲမှုနဲ့အကြောင်းမဲ့ပြစ်ဒတ်ခံရပြီးတေဆုံးသွားတဲ့အရသာ38ဦးရှိတယ်လို့ပြောပါတယ်။အဲ့ဒီစီးရင်ထဲမှာအသက်ကြီးရင်သူတွေလက်နက်ကြီးတန်ကြားလို့နှလုံးရက်တေဆုံးသူက3ဦးပါဝင်နေပါတယ်။မနေ့ကလုံမ15ရက်နေ့မှာလက်နက်ကြီးကြောင့်အရသာ3ဦးထပ်မံတေဆုံးပြီးတော့ကလင်းငယ်2ဦးပါဝင်တယ်လို့လည်းထုတ်ပြန်ထားပါတယ်။ကင်းဒီမျိုးသားကာကွယ်ရေးတပ် KNDF ဘိုးပြန်ကြားရေးတာဝန်ရှိသူတားရဲစုကတော့ဒီကနေ့မှာတော့နှစ်ဖက်ထိတွေ့မှုကြီးကြီးမားမားမရှိပေမဲ့ရိုက်ကော်နဲ့ဒီမော့ဆိုတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ VOE ကိုပြောပါတယ်
။ဒီနေ့ကတော့ထိတွေ့မှုကြီးကြီးမားမားတော့မရှိသေးဘူး။ဒါပေမဲ့စစ်ကောင်စီဘက်ကဒါလေရင်နဲ့လာပြီးတော့တပ်တူဘက်ကိုလေရင်နဲ့လာပြီးတော့ပုံချဲတာတွေရှိတယ်။တပ်တူအနီတော့ဝိုက်ကိုပေါ့နော်။ဒါပေမဲ့လော့ဆယ်ကတော့ထိတွေ့တိုက်ပွဲမှုတွေတော့အပြင်အကြီးအမားမရှိသေးပါဘူးဟုတ်။ဒီမော့ဆိုဘက်မှာလည်းဒီမော့ဆိုဒေါင်ခါဘက်မှာပေါ့နော်။ဟိုမှာလည်းဒီတိုက်ပွဲတွေဖြစ်နေပါတယ်။လော့ဆယ်ကတော့တိုက်ပွဲတွေဖြစ်နေတော့ပါတယ်။
မနေ့ကတော့လိုက်ခေါ်အချင်းထောင်တဝိုက်ခရိုင်ရဲစခန်းတဝိုက်နဲ့တက္ကသိုလ်နားတဝိုက်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ KNDF ကပြောပါတယ်။ဒီနေ့တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပေမဲ့မနေ့ကတိုက်ပွဲမှာလိုက်ခေါ်အချင်းထောင်တဝိုက်တိုက်ခိုက်မှုရှိကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းနှောင်းကပြောပါတယ်
။ဒီနေ့လိုက်ခေါ်မှာတော့ဒါအချင်းထောင်ကိုလိုက်ခေါ်အချင်းထောင်ကိုအပြင်းထန်တိုက်ခိုက်ရလို့ရှိတယ်။မနေ့ပိုင်းမှာတော့ပြည်နယ်ရဲတပ်ဖွဲ့မှုကျောင်းမှာအားရောက်ပြစ်ခတ်ပြီးဒီနယ်ရဲတပ်ဖွဲ့မှုယုံနာမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်။တန်သူကြာဆုံးမှုများရှိကြောကြောင့်ပြန်လည်ဆုတ်ခွာသွားတာရှိပါတယ်။
တိုက်ပွဲမှာတော်လိုင်းအင်အားစုတွေဘက်ကကြာဆုံးမှုများတယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုပေမဲ့စစ်မြေပြင်မှာတော့တော်လိုင်းတပ်ကအသာစီးရနေတယ်လို့မြို့ကန်တွေကရော KNDF ကပါ VOE ကိုပြောပါတယ်။မနေ့ကလွိုင်ကော်တက်ကတော်ဝင်းထဲမှာတက်ဆွဲထားတဲ့တက်မ66လောက်ခန်းခမရ425နဲ့ခမရ6တရင်တို့ကိုအပိသက်ချေမုံသိမ့်ပိုင်နိုင်ခဲ့တယ်လို့ KNDF ကလည်းသတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ရဲမှုဒုတပ်ရဲမှုများအပါအဝင်တပ်ဖွဲ့ဝင်130ကျော်တည်ဆုံပြီးတော့ခရမ်းလက်နက်မျိုးစုံ128လက်နဲ့38ဦးကိုဖမ်းမိသလိုတပ်ခွဲမှုကောင်းမြတ်ကို G4659 ဦးစီးတဲ့စစ်ကောင်စီတပ်သား32ဦးကလက်နက်ချခဲ့ကြောင်းသူတို့ကိုကောင်းစွာထိန်းသိမ်းစောင့်ရှောက်ထားကြောင်းလည်း KNDF ကပုံနဲ့တကွသတင်းထုတ်ပြန်ထားပါတယ်။KNDF ဘူပြန်ကြားရေးတာဝန်ရှိသူတားရဲဆိုကတော့ KND တော်လိုင်းအင်အားစုတွေကလွိုက်ကော်မြို့ကိုသိမ်းပိုက်ဖို့လုပ်နေပြီမို့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့ဝင်တွေအချင်းရှိတုံးလက်နက်ချပြီးတော့လာရောက်ပူးပေါင်းမှုဖိတ်ခေါ်ပါတယ
်စစ်ကောင်စီအောက်မှာတာဝန်ထောက်ဆောင်နေတဲ့စစ်သားတွေရဲတွေအားလုံးကိုပြောချင်တာကတော့ပြည်သူနဲ့အများဆုံးလာရောက်ပူးပေါင်းပါတော်လိုင်းရဲတပ်ဖွဲ့တွေဒါလွိုက်ကော်မြို့ကိုသိမ်းပိုက်ဖို့လုပ်နေပြီပေါ့နော်အချင်းရှိတုံးမှာလက်နက်ချပြီးတော့ကျွန်တော်တို့တော်လိုင်းရဲတပ်ဖွဲ့တွေနဲ့ပူးပေါင်းပါပြည်သူနဲ့ပူးပေါင်းပါအဲ့ဒါဆိုရင်လို့ရှိရင်ပြည်သူတွေရောတော်တော်လိုင်းတပ်ဖွဲ့တွေအားလုံးကရောပြည်သူနဲ့ပူးပေါင်းတဲ့လူကိုဟောပေါ့နော်ကြီးမြောက်ပြီးတော့ဆူချမဲ့အပြင်ပေါ့နော်တကယ်တော်လိုင်းရဲအောင်မြင်ဖို့အတွက်ပါဝင်ကူညီတဲ့လူတွေအဖြစ်နဲ့ကျွန်တော်တို့မှတ်တမ်းတင်ထားပါမယ်ပေါ့နော်အားလုံးပေါ့နော်ကြီးကြီးပြည့်ရှူနဲ့လာရောက်ပူးပေါင်းပါပေါ့နော်
စစ်ကောင်စီတပ်ဟာလိုက်ကော်မျိုးပေါ်မှာအဓိကကြတဲ့ဌာနဆိုင်ရာနဲ့ရဲစခန်းအနီးတစ်ဝိုက်လောက်မှာပဲနေရာယူထားနိုင်တာဖြစ်ပြီးတော့အဲ့ဒီကနေအဝေးကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုလေရင်နဲ့ပဲဘုံကျဲနေတာဖြစ်ကြောင်းလည်းပြောပါရယ်ခင်ဗျာ
လိုက်ကော်မျိုးသိန်းတိုက်ပွဲကစစ်ကောင်စီတပ်လက်နက်ချပူပေါင်းမှုတောင်းဆိုတာကိုကိုရနိုင်ပြောပြခဲ့တာပါအခုတော့ဒီညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်မဆုမြတ်မှုပြောပြပေးပါအောင်ခင်ဗျာ
တရုတ်နိုင်ငံနယ်စပ်မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ဝင်ရောက်ခိုလှုံတဲ့မြန်မာနိုင်ငံသားတချို့ရှိတယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံနဲ့ဝင်ရောက်ပုံခွေရတဲ့အထီးအရီသူတွေအန်တီယာဖြစ်အောင်လုပ်တဲ့လုပ်ရမှန်သမျှရှုံချတယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။ဒီမြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေစဖြစ်ခဲ့ကတရုတ်ပိုင်းနဲ့တဲကိုဝင်ရောက်ခိုလှုံတဲ့မြန်မာနိုင်ငံသားတချို့ရှိတယ်ဆိုပြီးသူကပြောပါတယ်။တရုတ်နိုင်ငံကဒီစစ်ရေးစေတနာမှန်နဲ့လူသားချင်းစာနာစိတ်ကြောင့်မို့လို့ခိုလှုံချင်သူတွေအတွက်ကိုလည်းစနစ်တကျစီစဉ်ပေးထားတယ်လို့ပြောပါတယ်ရှင်
။ကျေးဇူးပါမဆူမြတ်မွေအခုလိုသတင်းချင်းချုပ်ပြီးမှာတော့ဒီညကြာသားရင်းညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကကိုစံကျော်ပါ Sabine Sanya, youth and engineer, regard of Shangan China rubber bus to Pipare, Dina season, Pugaro, Chano, Wimema, Vigo, Guru, Nassin, Chishugalo, Along or Tube, Jesu de Mare, Sabine Sanya, Chuenche, Shigera Dole, Along or Tube, Dalman Barakne.
This program has come to you from the Voice of America.